Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များခင်ဗျာ VOA American တန်ကနေ2025ခုနှစ်ဇန်နဝါရီလ17ရက်စနေညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 30နဲ့အခုစနေနေ့နက်ဖြန်တနင်္ဂနွေမှာလိုင်းလက်မီတာ190ကနေနားဆင်နိုင်တာအပြင် VOA ရဲ့ Facebook Website နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နာဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှာကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာပါခင်ဗျာကျွန်တော်ကဇမိုးကျော်ပါဒီကနေ့သတင်းတွေကိုကိုဝင်းမင်းနဲ့ပဲအတူတင်ပြပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင်တရုတ်သမ္မတရှီကျင်းပင်နဲ့မကြမီသမ္မတအဖြစ်ကျန်းသစ္စာချိန်ဆိုတော့မယ်သမ္မတလောင်းဒေါ်နယ်ထရန့်တို့ဒီကနေ့တယ်လီဖုန်းနဲ့စကားပြောဆိုခဲ့ကြပါတယ်ကာဇာမအပြစ်ရရေးအစ္စရေးအစိုးရကဒီကနေ့သဘောတူလိုက်ပါတယ်စစ်ကောင်စီကကလေးမျိုးမြောက်ပိုင်းကိုဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်3ဦးသေဆုံးပြီး10ဦးလောက်ဒဏ်ရာရရှိတော့ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
โอเคပါကိုစမုတ်ကျော်ရင်ဒီသတင်းတွေတဲမှာပဲမြန်မာနိုင်ငံတဲဒီစစ်ဘေးရှောင်တွေလေကြောင်းတိုက်ခိုက်မှုအန္တရာယ်ဆွေးနွေးနေရတာကိုအကူအညီပေးနေသူက
အခုတိုင်းဖြစ်ဖြစ်ချင်းပြည်နယ်ဖြစ်ဖြစ်ပဲကိုယ်ကျင်းထန်နေကြတယ်ဒီကြောင်းရံတွေကကျွန်တော်ကလေးဒေသကိုဖက်တမ်းမိဆာမှာလေကြောင်းတိုက်ခိုက်မှုတော့ဆက်လို့ဆောင်ရတာကိုအဲ့တော့ကျွန်တော်တို့ကလေးဒေသမှာတော်တော်တော့ဆွေးနွေးမှုရှိတယ်ဗ
ျဒီသတင်းတွေအပြီးမှာတော့စနေညအပတ်စဉ်ကဏ္ဍသစ်ဖြစ်တဲ့ဝါရှင်တန်အတိုင်းဝိုင်းကမြန်မာရေကန္တာနောက်ပုံမှန်ပတ်စင်တွေဖြစ်တဲ့ဒီမိုကရေစီလူခွင့်နဲ့ခပြိုင်ကပါပြီးရင်အာရှနိုင်ငံရေးလေယာစီးပွားဥရိယာတိနဲ့သတင်းတွေတဲကသုဒ္ဓအစီအစဉ်တွေလာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုစော်မှုကျော်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီကျင်းပင်တို့တယ်လီဖုန်းနဲ့ဆက်သွယ်ပြီးနှစ်နိုင်ငံလုံးအတွက်အရေးကြီးတဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်သမ္မတတာဝန်လွှဲယူဖို့ရပ်ပိုင်းအလို့တောက်ကြနေကဆက်သွယ်စကားပြောစဉ်သမ္မတထရန့်သမ္မတအဖြစ်ထရန့်ထပ်အနိုင်ရခဲ့တဲ့အပေါ်သမ္မတရှီချင်းပင်ကဂုဏ်ပြုစကားပြောဆိုခဲ့သလိုသမ္မတထရန့်လက်ထက်မှာနှစ်နိုင်ငံကြားကောင်းမွန်တိုးတက်တဲ့အပြုသဘောဆောင်ဆက်ဆံရေးအသင်းနဲ့စတင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုခဲ့ပါတယ်။တရုတ်အစိုးရသတင်းဌာန CCTV ကအဲ့ဒီလိုသတင်းထုတ်ပြန်ခဲ့ပါတယ်။နှစ်နိုင်ငံအပြန်အလှန်ဆက်ဆံရေးဟာအင်ပတန်အရေးကြီးတဲ့အတွက်မဟာဗျူဟာမြောက်ဆက်သွယ်ရေးလမ်းကြောင်းဖွင့်ထားဖို့ကောင်းဆောင်နှစ်ယောက်သဘောတူခဲ့ကြတယ်လို့လည်းတရုတ်ဘက်ကပြောပါတယ်။ယူကရိန်းစစ်ပွဲ၊ Israel နဲ့ Hamas စစ်ပွဲတွေအပေါ်နှစ်ဖက်အမြင်တွေဖလှယ်ခဲ့ကြတဲ့အပြင်ထိုင်ဝမ်အရေးနဲ့ပတ်သက်လို့အမေရိကန်နဲ့တရုတ်အကြားထိတိုက်ပဋိပက္ခတွေမဖြစ်အောင်စဉ်စဉ်ချင်းချင်းလုပ်ဖို့တရုတ်သမ္မတရှီကအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုပြောဆိုခဲ့ပါတယ်။တရုတ်သမ္မတနဲ့မျှတာတဲ့ကုန်သွယ်ရေးကိစ္စမွေးစေဝါထုတ်လို့ရမှာအသုံးပြုနေတဲ့ fentanyl စေဝါတွေအမေရိကန်တွေကိုလိမ့်ဝင်နေတဲ့ကိစ္စတွေနဲ့အမေရိကန်မှာ TikTok လူမှုကွန်ရက်ကိုတားမြစ်တဲ့ကိစ္စတွေဆွေးနွေးခဲ့ကြတယ်လို့ရွေးကောက်ခံသမ္မတ Trump ကလည်းသူ့ရဲ့လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။ကဘာကြီးပိုမိုငိမ့်ချမ်းလုံးကျုံဖို့သူနဲ့သမ္မတရှီတို့နှစ်ယောက်လုံးအတက်နိုင်ဆုံးစူးစမ်းသွားမယ်လို့ပြောဆိုထားပါတယ်။သူသမ္မတတက်တန်းတာဝန်စထမ်းတာနဲ့တရုတ်ကတင်ပို့တဲ့ကုန်ပစ္စည်းတွေပေါ်ကုန်သွယ်ခွင့်ခွန်အခွန်တိုးမြင့်ကောက်ခံမယ်လို့ဒေါ်နယ်ထရမ့်ပြောကြားထားချိန်မှာပဲခေါင်းဆောင်နှစ်ယောက်ဆက်သွယ်စကားပြောဆိုခဲ့တာဖြစ်ပါတယ်
။ကမ္ဘာကျော်ဗီဒီယိုတွေတင်တဲ့ TikTok ကိုအရေးယူဖို့ American ဆွေရကဝင်မတားပေးရင်ပိတ်ချလိုက်တော်မယ်လို့ဒီကုမ္ပဏီကြီးကအကြက်ကိုင်းလိုက်ပါတယ်။ American မှာ TikTok ကုမ္ပဏီအတွက်ဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေကိုအရေးမယူမဲ့အာမခံချက် American ဆွေရကကြားဝင်မပေးရင်နှက်ဖြန်တနင်္ဂနွေကစပြီး TikTok လူမှုကွန်ရက်ကိုလုံးဝပိတ်ပစ်လိုက်မယ်လို့ကုမ္ပဏီကပြောလိုက်တာပါ။American ပိုင်ကုမ္ပဏီတစ်ခုခုကိုမရောက်ရင် TikTok ကိုဇန်နဝါရီလ19ရက်နေ့တနင်္ဂနွေနေ့ကစပြီးတနင်္ဂနွေလုံးသုံးဆွဲခွင့်တားမြစ်ဖို့အောက်ရုံးတော်ရဲ့ဆုံးဖြတ်ချက်ကိုပြည်တော်စုတရားရုံးချုပ်ကမနေ့တောက်ကြာကအတည်ပြုခဲ့ပြီးအခုလို TikTok ဘက်ကလည်းအကြက်ကင်လာတာပါ TikTok app တွေကို download ရယူနိုင်တဲ့ Apple နဲ့ Google App Store တွေကနေဥပဒေအသစ်စတင်သက်ဝင်မဲ့နှစ်ဖန်ကစပြီး TikTok app ကို download တစ်ခါလုံးတိုင်းအဲ့ဒီ appstore တွေက American dollar 5,000 တန်းချေချမှာဖြစ်ပါတယ် American မှာ TikTok အသုံးပြုသူတွေရဲ့အချက်လက်တွေကို cloud ထဲမှာသိမ်းထားသူလောင်ပေးထားတဲ့ Oracle company နေနဲ့လည်းဥပဒေအရပိတ်ပင်မှုတွေကိုမလိုက်နိုင်အရေးယူခံရမှာဖြစ်ပါတယ်ခင်ဗျာ
ဂါဇာကမ်းမြောင်ဒေသမှာတနင်္ဂနွေနေ့မနေ့ဒေသစံတော်ချိန်မနေ့၈နာရီခွဲမှာစတင်အသက်ဝင်မဲ့အပြစ်ကရစေးသဘောတူကြီးချင်းအရာ Israel စာကန်တချို့စတင်လွှတ်တာတော့မယ်လို့ Israel ဝန်ကြီးချုပ်ကပြောဆိုပါတယ်ဟာမတ်အဖွဲ့နဲ့သဘောတူခဲ့တဲ့အပြစ်ကရစရေးသဘောတူညီချက်ကိုအစ္စရေးဝန်ကြီးအဖွဲ့ကစနေနေ့မှာအတည်ပြုလိုက်တဲ့အတွက်အဆင့်3000ပါသဘောတူညီချက်အသက်ဝင်လာတော့မှာဖြစ်ပါတယ် ပထမအဆင့်အဖြစ်စတင်မဲ့သဘောတူညီချက်အရမနေ့ဖက်ကစပြီးသတင်းပတ်6ပတ်နှစ်ဖက်စလုံးအပြစ်ကရထားမှာဖြစ်ပြီးဟာမတ်စ်ဘက်က42ရက်အတွင်းအစ္စရေးတစားကန်33ရောက်ကိုပြန်လွတ်ပေးမှာဖြစ်ပါတယ်။အစ္စရေးဘက်ကလည်းပါလက်စတိုင်းအကျဉ်းသား2000နီးပါးကိုပြန်လွတ်ပေးဖို့ရှိပါတယ်။တင်းနှင်းကနေကစပြီးအစ္စရေးတွေပြန်လည်လွတ်လာမှာဖြစ်တယ်လို့ဝန်ကြီးချုပ်ဘင်ဂျမင်နာတာညဦးကစနေနေ့မှာထုတ်ပြန်ပြောဆိုပါရဲသဘောတူညီတဲ့ပထမအဆင့်မှာအစ္စရေးစစ်တပ်တွေဂါဇာနယ်စပ်ကိုပြန်လည်ဆုတ်ခွာမှာဖြစ်တဲ့အတွက်အိုးအိမ်စွန့်ခွာထွက်ပြေးခဲ့ရတဲ့ပါလက်စတိုင်းပြည်သူတွေလည်းနေရာပြန်နိုင်မှာဖြစ်ပါရဲ2023ခုနှစ်အောက်တိုဘာလ9ရက်နေ့ကအစ္စရေးနယ်တဲ့ကိုဟာမတ်စ်စစ်သေးကြတွေဝင်ရောက်တိုက်ခဲ့ပြီးနောက်ဖမ်းဆီးသွားသူတစားက250လောက်မှာ68ယောက်လောက်ပြန်လွတ်လာဖို့ရှိတဲ့အတွက်မိသားစုတွေစောင့်မျှော်နေကြပါရဲ
မြန်မာမှာတော့စကိုင်းဘက်ကလေးမြို့နာရွာတဝိုက်စစ်တပ်ဒီနေ့လေကြောင်းဘုံကျဲခဲ့တာမှာတေဆုံးဒဏ်ရာမှုရှိခဲ့ပါတယ်။ကလေးမြို့မြောက်ပိုင်းစော်ဘွားရေရှင်ကြီးရွာတဝိုက်ကိုဒီနေ့ဇန်နဝါရီ17ရက်နေ့မနက်ပိုင်းကအခုလိုတိုက်ခိုက်ခဲ့တာကြောင့်ကာကွယ်ရေးတပ်ဖွဲ့ဝင်3ဦးတေဆုံးပြီး10ဦးဒဏ်ရာရခဲ့တာပါ။မကွေးတိုင်းနယ်ချင်းပြည်နယ်မှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေဖြစ်နေပြီးစစ်တပ်ကလေကြောင်းကမပြတ်တိုက်ခိုက်နေလို့စစ်ပြေးဒုက္ခသည်တွေစိုးရိမ်နေကြတယ်လို့အကူအညီပေးနေသူကိုသူရင်စင်ကအခုလိုပြောပါတယ်
။အကွေးတိုင်းဖြစ်စီပေါ့နော်ဒီချင်းပြည်နယ်ဖြစ်စီအကွေးပြင်းထန်နေကြတယ်ဒီစေချောင်းရံကကျွန်တော်ကလေးဒေသကိုတော်တော်ဆက်ဆက်တမ်းချမှာဆာလီကန်တက်ခမရဆလောဆောင်ရတာကိုအဲ့တော့ကျွန်တော်တို့ကလေးဒေသမှာကတော့တော်တော်ဆွေးမှုရှိတယ်ကွာ။ညတော့မကောင်းကောင်းမေးရအောင်။ကိုယ့်ရဲ့ဆစ်ဆောင်စခန်းတွေကပဲကျင်းလာပေါ့နော်ကျွန်တော်တို့ဆစ်ဆောင်ကွေးရဲ့အဖွဲ့အစည်းတွေကတော့ဒီလေချောင်းတက်ခမှုအန်တရာကနဲ့ကျွန်တော်တို့ချုပ်တင်ကကွေးရဲ့လှုပ်ဆောင်ရမလဲ။အစီအပြညာပြဆောက်ပြောပေးတာတော့ဆောက်လှုပ်ဆောင်ရခဲ့ရှိတယ
်။ဒီစော်ဘွားရရှင်ကြေးဝါတေးရတွေကိုလေချောင်းကနေအနည်းဆုံး5ချိန်တိုက်ခိုက်ခဲ့တယ်လို့လဲတိုက်ခိုက်ခဲ့တာပြင်လက်နက်ကြီးနဲ့ပါပြစ်ခတ်ခဲ့တယ်လို့လဲကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ခင်ဗျာ
American ပြည်ထောင်စုမှာ YBR အရက်စတဲ့အဖျော်ယမကပလင်းတွေမှာစိတ်လိမ့်နဲ့အစားအစာတွေမှာဖော်ပြသလိုအဟာရပါဝင်ပစ္စည်းတွေအပြင်အခြားဓာတ်ပတ်တဲ့အစားအစာတွေစီးရင်ကိုပါဖော်ပြဖို့ဗန္ဓာရေးဝန်ကြီးဌာနကအဆိုပြုလိုက်ပါတယ်ဗန္ဓာရေးဝန်ကြီးဌာနအောက်မှာရှိတဲ့အရက်နဲ့စိတ်ရွက်ကြီးကုံသွယ်ရေးနဲ့အကောက်အခွန်ဌာနကနေပါဝင်ပစ္စည်းတွေစီးရင်အပြင်အရက်နဲ့မတက်တဲ့အလာဂျီဖြစ်နိုင်တဲ့အစားအစာတွေပေါ်မှာဖော်ပြဖို့ပြီးခဲ့တဲ့ကြာသပတေးနေ့ကတင်ပြတောင်းဆိုလိုက်တာဖြစ်ပါတယ်။အရက်အပါအဝင်အဖျော်ယံပါတွေမှာပါဝင်တဲ့အဟာရနဲ့ဓာတ်ပစ္စည်းတွေဥပမာကယ်လိုရီ၊ကာဘိုဟိုက်ဒရိတ်၊ပရိုတိန်းတွေဟာတစ်ခါတောက်သုံးရင်ဘယ်လောက်နှုန်းပါဝင်တယ်ဆိုတာဖော်ပြဖို့ဖြစ်ပါတယ်။ဒုတိယအချက်အနေနဲ့ကတော့အရက်နဲ့မတက်တဲ့အစားအစာတွေဥပမာကြက်ဥ၊နို၊ငါ၊ကြုံ၊ပြောင်းမြေပဲစတာတွေဘလို့စားအမျိုးအစားတွေမတက်တဲ့အလာဂျီဖြစ်နိုင်တယ်ဆိုတာကိုဖော်ပြဖို့ပါရှိပါတယ်။
မင်္ဂလာညချမ်းမှာတော်တော်ရှင်များခင်ဗျာ VO American တန်ရဲ့ဇန်နဝါရီလ18ရက်စနေညသတင်းတွေကိုကိုစော်မှုကျော်နဲ့ပြောပြပေးခဲ့တာပါအခုတော့အပတ်စဉ်ကဏ္ဍသစ်ပါဝါရှင်တန်အတိုင်းဝိုင်းကမြမအရေးကဏ္ဍကိုပြောထားမှာပါဘာမာကော့ကက်စ်ရဲ့2024ခုနှစ်ဆောင်ရွက်ချက်နဲ့လိုအပ်ချက်တွေကိုပြောထားပါတယ်American လွတ်တော်တဲ့မြမရေတွန်းအားပေးလှူဆောင်ဖို့2024ခုနှစ်မှာထူထောင်ခဲ့တဲ့ဘာမာကော့ကက်စ်အဖွဲ့အနေနဲ့2024ခုနှစ်ထဲဘာတွေလုပ်နိုင်ခဲ့ပါလဲအခု2025 American ဆိုရသည့်လက်ထက်မှာရောဘာတွေဆောင်ရွက်ဖို့ရှိသလဲဆိုတာပူးတွဲဥက္ကဋ္ဌပေး Heisenberg နဲ့မိတ်သန့်စင်မေးမြန်းပြီးတော့ဒီကဏ္ဍသစ်မှာပြောပြထားပါတယ်ခင်ဗျာ
ပတ်သက်ပြီးတော့ပို့ပြီးတော့ထိထိရရအရေးယူလှုံ့ဆော်နိုင်ဖို့အတွက်ဆိုပြီးတော့ American လွှတ်တော်အတွင်းမှာ Republican ရော Democrat ပါပါတီနှစ်ရလုံးကလွှတ်တော်ကိုယ်စားလှယ်တွေပါဝင်တဲ့ Burma Caucus အဖွဲ့ကိုမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့3နှစ်ပြည့်တဲ့2024 February 1ရက်နေ့မှာစတင်မိတ်ဆက်ခဲ့ပြီးတဲ့နောက်မှာဥပဒေမူကြမ်းတစ်ခုတင်းသွင်းတာအပါအဝင်တခြားတိုးတက်မှုတချို့ကို2024နှစ်ကုန်ပိုင်းထိတွေ့လာရပြီးတော့American အစိုးရတက်လက်ထက်မှာတော့ဆက်ပြီးတော့ကြိုးစားသွားရမယ့်အချက်တွေလည်းအများကြီးရှိနေသေးတာဖြစ်ပါတယ်။ Michigan ပြည်နယ်က Republican အမတ် Bill Heisinger နဲ့ Minnesota ပြည်နယ်က Democrat အမတ် Betty McCollin တို့ကပူးတွဲဥက္ကဋ္ဌတွေအဖြစ်ဦးဆောင်တဲ့ Burma Caucus က2024ဇွန်လမှာလွှတ်တော်ကိုတင်သွင်းပြီးသားမြန်မာနိုင်ငံဆိုင်ရာအဥပဒေ Burma Act ရဲ့နောက်ဆက်တွဲ Brave Burma Act ဥပဒေမူကြမ်းကိုအောက်လွှတ်တော်မှာတင်သွင်းခဲ့ပါတယ်။Bringing real accountability via enforcement အတူကောက်အားဖြင့် BRAVE Brave ဥပဒေမူကြမ်းကိုအထက်လွှတ်တော်မှာလေတင်သွင်းပြီးတော့အတည်ပြုရအောင်မှာဖြစ်ပြီးတော့နောက်ထပ်တက်လာမယ့် Trump အစိုးရတဲ့လက်ထက်မှာလွတ်တော်အစ်စ်ပြန်ဖြစ်သွားတဲ့အခါမှာလေတခါထပ်ပြီးတော့တင်သွင်းရအောင်မှာဖြစ်ပါလိမ့်ရှင်။
Brave Burma Act ဆက်ပြီးတော့တင်သွင်းချိန်တုန်းက Republican နဲ့ Democrat Party နှစ်ရဲ့လုံးကကိုယ်စားလှယ်တွေကကြိုးဆူခဲ့ကြပေမဲ့လေသမ္မတ Biden အစိုးရလက်ထက်မှာနိုင်ငံခြားရေးဝန်ကြီးဌာနရောဗန်နိုင်းဝန်ကြီးဌာနဘက်ကပါသဘောထားမတိုက်ဆိုင်မဲနဲ့ဆန့်ကျင်တာတွေနည်းနည်းရှိတယ်ဆိုပြီး Burma Caucus ရဲ့ဘူးတွေဥက္ကဋ္ဌအမတ် Bill Heisinger ကပြောပါလိမ့်။
We, as you know, we launched this caucus, meaning started it just a few months ago, about a year ago. Long time coming, in my humble opinion. But it's been well received among the members of Congress.
အားလုံးသိကြတဲ့အတိုင်းပဲလွန်ခဲ့တဲ့လပိုင်းတစ်နှစ်လောက်တုန်းက Burma Caucus ကိုစတင်ခဲ့ပါတယ်။ကျွန်တော်အမြင်ရတော့ Republican ရော Democrat အမတ်တွေကထက်လွတ်တော်မှာကြိုဆိုကြပါတယ်။ကျွန်တော်တို့ပထမခြေလှမ်းဖြစ်တဲ့ BRAVE Burma Act.ဥပဒေမူကြမ်းပေါ်မှာသမ္မတဘိုင်ဒန်အစိုးရနိုင်ငံခြားရေးဌာနနဲ့ဗန်နာရေးဌာနဘက်ကဆန့်ကျင်တာတွေရှိပါတယ်။သူတို့ရဲ့သဘောထားကတော့ဒဏ်ခတ်ပိတ်ဆို့မှုပိုင်းမှာသူတို့ကင်တွယ်တာနဲ့လုံလောက်နေတယ်လို့ယူဆထားတာပါ။ပွင့်ပွင့်လင်းလင်းပြောရရင်ကျွန်တော်ကအတားကိုသဘောမတူပါဘူး။လောက်အမာတွေအများကြီးကြံပါသေးတယ်။လွှတ်တော်ရဲ့ကဏ္ဍလည်းရှိပါသေးတယ်။2024အတွက်လွှတ်တော်ကိစ္စရပ်တွေကိုအစတက်နေပါပြီ။ဘာမာကော့ကတ်စ်ရဲ့အတန်ကိုဆက်လက်ဖျက်ပေးနိုင်ဖို့ပါတီနှစ်ရက်လုံးကအမတ်တွေပိုများများပါဝင်လာအောင်ဆက်လက်လှုပ်ဆောင်သွားပါဦးမယ်။ဗန်နိုင်းဝန်ကြီးဌာနနဲ့နိုင်ငံခြားရေးဘက်ကဘာလို့တွန့်ဆုတ်နေလဲဆိုတာကိုကျွန်တော်မရှင်းပြနိုင်ပါဘူး။ကျွန်တော်အရင်တုန်းကဗန်နိုင်းကော်မတီဝင်ဖြစ်ခဲ့ဘူးပြီးတော့နိုင်ငံခြားရေးဌာနကော်မတီမှာလည်းပါဝင်လှုပ်ဆောင်ခဲ့ဘူးတဲ့အတွေ့အကြုံရပြောရမယ်ဆိုရင်ဒဏ်ခတ်ပိတ်ဆို့မှုတွေနဲ့ကန့်သတ်မှုတွေချမှတ်တာနဲ့ပတ်သက်ပြီးတခါလေကြရင်ဝန်ကြီးဌာနနှစ်ခုကြားသေချာမပြောဆိုကြတာပါ။ဒဏ်ခတ်ပိတ်ဆို့မှုကိုကြံမှတ်ဖို့ဗန်နိုင်းဝန်ကြီးဌာနရဲ့ပြတ်သားတဲ့တာဝန်ပဲလို့ခံယူထားကြပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနကလည်းတန်တမာရေးနီလန်းရာကင်တွယ်နေတယ်လို့ယူဆထားပါတယ်။ဝင်းကြီးဌာနနှစ်ခုကဘာကြောင့်တွန်းဆုတ်နေလဲဆိုတဲ့အဖြေကိုကျွန်တော်တို့မပေးနိုင်ပေမဲ့ကျွန်တော်တို့ကတော့ဆက်လက်တွန်းအားပေးသွားမှာပါ။လွှတ်တော်အမတ်တယောက်အနေနဲ့ကျွန်တော်အလုပ်ကိုလုပ်ရမှာပါ
။ Brave ဥပဒေမူကြမ်းက2022ခုနှစ်မှာတင်သွင်းထားတဲ့မြန်မာနိုင်ငံဆိုင်ရာအဲ့ဥပဒေ Burma Act ရဲ့နောက်ဆက်တွဲဖြစ်ပြီးတော့ဒီမူကြမ်းပြင်ဆင်ချက်ထဲမှာ MOGE မြန်မာရေနံနဲ့လောင်စာဆီကဏ္ဍ MEB မြန်မာစီးပွားရေးဘဏ်နဲ့ချက်လီရင်လောင်စာဆီဆိုင်ရာနိုင်ငံခြားပုဂ္ဂိုလ်တွေကိုဒဏ်ခတ်ပိတ်ဆို့မှုချမှတ်ရေးမှာအမေရိကန်သမ္မတအနေနဲ့နှိမ့်စင်မဖြစ်မနေပြန်ပြီးတော့သုံးသပ်ဖို့ထည့်သွင်းထားတာပါစစ်ကောင်စီထိန်းချုပ်ထားသည့်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF မှာမြန်မာပါဝင်ပြီးတော့မဲပေးနိုင်မှုနဲ့ IMF ကနေစစ်ကောင်စီချီးယူနိုင်မှုကန့်သတ်နိုင်အောင်လို့အမေရိကန်ဘဏ္ဍာရေးဌာနအနေနဲ့လှုံ့ဆော်ထားဖို့လည်းပါဝင်တာပါ MOGE မြန်မာရေနံနဲ့လောင်စာဆီကဏ္ဍကမြန်မာစစ်တပ်အတွက်အဓိကဝင်ငွေရယူပေးနေမှန်းသိရတဲ့ MOGE အပေါ်မှာ American ဆိုရကဒဏ်ခတ်ပိတ်ဆို့မှုတွေချဖို့ဘာလို့နှောင့်နှေးနေရလဲဆိုပြီး2024ခုနှစ်ဇူလိုင်လတုန်းကလွှတ်တော်ကြားနာပွဲတစ်ခုမှာ American ဘဏ္ဍာရေးဝန်ကြီး Janet Yellen ကို Burma Caucus ဥက္ကဋ္ဌအမတ် Heisinger ကမေးခဲ့ပါတယ
် The and last year as well in consultation with the State Department Treasury, you determined that MOGE is a political subdivision of the military junta in Burma.
မြန်မာရေနံနဲ့သဘောတူငွေကဏ္ဍ MOGE ကမြန်မာနိုင်ငံကစစ်တပ်ရဲ့နိုင်ငံရေးလက်အောက်ခွဲဖြစ်တယ်လို့ပြီးခဲ့တဲ့2023ခုနှစ်တုန်းကဗန်နာယုံဝန်ကြီးဌာနကနိုင်ငံခြားရေးဝန်ကြီးဌာနနဲ့ဆွေးနွေးသတ်မှတ်ထားပါတယ်။ MOGE ကစစ်တပ်အတွက်နိုင်ငံခြားဝင်ငွေအများဆုံးရှာပေးနေတာဖြစ်ပြီးနှစ်စဉ်အမေရိကန်ဒေါ်လာဘီလီယံနဲ့ချီပြီးတော့ဝင်နေတာပါ။ဒီလိုတန်ခတ်ပိတ်ဆို့မှုတွေချမှတ်မှစစ်တပ်ရဲ့ပိုင်ဆိုင်မှုတွေကိုပိတ်ဆို့နိုင်မှာဖြစ်ပြီးခြားနိုင်ငံတွေကလည်းသူတို့နဲ့အလုပ်ဆက်မလုပ်သင့်ဘူးဆိုတာကိုကြေညာပြီးဖြစ်မှာပါ။ဒါပေမဲ့2023နောက်ပိုင်းမှာအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကချခဲ့တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေထဲမှာ MOGE မပါခဲ့ပါဘူး။ဘဏ္ဍာရေးဝန်ကြီး Janet Yellen ကိုမေးချင်တာကဖိနှိပ်တဲ့မြန်မာအစိုးရကိုထောက်ပံ့နေတဲ့ MOGE ကိုဘဏ္ဍာရေးဝန်ကြီးဌာနရဲ့အာဏာသုံးပြီးဘာလို့မပိတ်ဆို့တာပါလဲ။ပွင့်ပွင့်လင်းလင်းမေးရရင်မြန်မာနိုင်ငံကပြည်တွင်းစစ်ဘုံကျဲမှုဒဏ်တွေနဲ့လူမျိုးရုံးတပ်ဖြတ်မှုတွေအပြင်ခက်ခဲတဲ့အခြေအနေတွေကြားကထွက်ပြေးလာကြတဲ့ကျွန်တော်ပြည်နယ်တွေကမြန်မာပြည်သူတွေကိုကျွန်တော်ဘယ်လိုပြန်ပြောရမှာလဲ
We absolutely are committed to denying the Burmese military
democracy ပြန်လဲရရှိအောင်လှုပ်ဆောင်ခဲ့မှုကိုဖိနှိပ်တဲ့မြန်မာစစ်တပ်တွေဝင်ငွေရှာတဲ့လမ်းကြောင်းတွေကိုပိတ်ဖို့စူးစမ်းဖို့ကျွန်တော်တို့အပြည့်အဝတန်ဋိဌာန်ချထားပါတယ်ရှင
် Why would you leave them off that list
ဒါဆိုဘာလို့ MOGE ကိုတန်ခတ်ပိတ်ဆို့မှုစီးရင်မှာမထည့်ပဲခြံခဲ့တာလဲ
And we issued a directive that prohibits US
presence MOGE နဲ့ဆက်ဆက်တဲ့တန်ခတ်ပိတ်ဆို့မှုတွေကိုကျင်ညာခဲ့ပြီးတော့အမေရိကန်နိုင်ငံသားတွေအနေနဲ့ MOGE နဲ့ဆက်ဆက်လုပ်ကင်ပြီးတော့ငွေကြေးအမြတ်မထုံနိုင်အောင်လို့တားမြစ်ဖို့ထုတ်ပြန်ထားပါတယ်
last week along with my colleagues from this committee Mrs. Wagner
ကျွန်တော်နားလည်ပါတယ်ဒါပေမဲ့ MOGE အပေါ်ပြည်မြင့်ထံတက်ရောက်မှုရှိမဲ့တန်ခါပိတ်ဆို့မှုစီးရင်ထည့်ဖို့ကိုတော့ခြံထားခဲ့တာပါပုံမှန်လင်းပြောရရင်ပြီးခဲ့တဲ့သတင်းပတ်တုန်းကပဲ Burma Caucus အဖွဲ့ဝင်တွေဖြစ်ကြတဲ့အမတ် Wagner နဲ့ Sharman တို့ပါပူးပေါင်းပြီးပါတီနှစ်ရလုံးပါဝင်တဲ့ BRAVE Burma App ဥပဒေမူကြမ်းကိုတင်သွင်းပြီးတော့ MOGE မြမစီးပွားရေးဘန် MEB နဲ့လူမျိုးတွေတက်ဖြတ်မှုကျူးလွန်မှုနဲ့ဘုံကျဲတာတွေလုံနိုင်ဖို့အထောက်အကူပေးနေတဲ့လေးလောင်စာစီထောက်ပံ့နေတဲ့ပြပပုံကူတွေအပေါ်ပါဒဏ်ခတ်ပိတ်ဆို့မှုတွေခြားတဲ့မခြားတဲ့သမရကနှစ်စဉ်သုံးသပ်ရမှာဖြစ်ပါတယ်ဒီဥပဒေမူကြမ်းအတည်ပြုနိုင်ဖို့မျှော်လင့်ပြီးဒီထက်ပိုတွန်းအားပေးလှုပ်ဆောင်မှုလိုတယ်လို့ကျွန်တော်ယုံကြည်ပါတယ်ဥက္ကဋ္ဌခင်ဗျာကျွန်တော်တို့အတွက်ဝင်ကြီးရဲ့ထောက်ပံ့လိုနေတဲ့အတွက်ဒီကိစ္စကိုအလေးပေးလှုပ်ဆောင်ဖို့ဝင်ကြီးရယ်လန်ကိုမေတ္တာရက်ခံပါတယ
် that I will do that and we certainly your concern
မြန်မာနိုင်ငံရဲ့အခြေအနေနဲ့နောက်ထပ်ဒဏ်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးတော့ဆက်လက်လှုပ်ဆောင်သွားဖို့ကတိပြုပြီးတော့အမတ်တို့နဲ့အတူဆက်ပြီးတော့လက်တွဲလှုပ်ဆောင်သွားမှာပ
ါဒီကိစ္စနဲ့ပတ်သက်ပြီးတော့ဝင်ကြီးရယ်လန်နဲ့ American ဘဏ္ဍာရေးဝင်ကြီးဌာနစီကို VOA ကစာရေးဆက်သွယ်မေးမြန်းခဲ့ပေမဲ့လည်း VOA ကိုအကြောင်းမပြန်ခဲ့သလို2024နှစ်ကုန်ပိုင်းအထိတော့ American ဘဏ္ဍာရေးဝင်ကြီးဌာနရောနိုင်ငံခြားရေးဌာနကပါဒါနဲ့ပတ်သက်ပြီးတုံ့ပြန်ခြင်းမရှိခဲ့တဲ့အကြောင်းအမတ်ဟိုင်ဇင်ဂါကလည်းပြောပါလိမ့်အတိတ်တည်းမဲ့အမေရိကန်နိုင်ငံခြားရေးဝင်ကြီးမာကိုရူဘီယိုလက်ထက်အမေရိကန်ဗန်နိုင်းဝင်ကြီးအစ်စကော့ဘက်ဆန်လက်ထက်မှာပြောင်းလဲမှုတွေရှိနိုင်မယ်လို့မျှော်လင့်ပြီးတော့ဆက်လက်တွန်းအားပေးသွားမှာဖြစ်တဲ့အကြောင်းကိုလည်းအမတ်ဟိုင်ဇင်ဂါကပြောတာ
ပါ Oh that's been part of the problem has been very much a slow walk as they say
ဒါပါဖြစ်နေတဲ့အစိတ်ပိုင်းပါကျွန်တော်တို့လိုရာကိုသူတို့လည်းဥတည်နေတယ်လို့ပြောပေမဲ့နှောင့်နှေးနေပါသေးတယ်ကျွန်တော်တို့လိုတဲ့ချက်လက်တွေကိုပေးမယ်လို့ပြောပေမဲ့သူတို့ဘက်ကမြန်မြန်မလုပ်ပေးနိုင်တာကပြဿနာရဲ့တစ်စိတ်တစ်ပိုင်းပါကျွန်တော်တို့အမတ်တယောက်ရဲ့တာဝန်ကသူတို့ပြောတဲ့အတိုင်းလုပ်ဖို့ထောက်ပြရမှာပါလွတ်တော်ကလုပ်တာမမှန်ရင်နှောင့်နှေးကြံ့ကြာနေရင်မိကုန်းတွေမေးပြီးထောက်ပြရမှာကျွန်တော်တို့တာဝန်ပါနောက်သစ်တက်လာဖို့ရထားတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးရူဘီယိုနဲ့ဗန်ဒါရဲ့ဝန်ကြီးဘန်ဆက်စ်တို့လက်ထက်မှာအမြင်ပြောင်းလဲတာတွေတွေ့ရမယ်လို့မျှော်လင့်ပါတယ်သူတို့နဲ့လည်းမဝေးတော့တဲ့အနာဂတ်မှာလက်တွဲလှုပ်ဆောင်သွားမှာပါ
2025ခုနှစ်ဇန်နဝါရီလ20ရက်နေ့မှာရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့အဆိုအရအသစ်တက်လာတဲ့နောက်ပိုင်း Burma Caucus အဖွဲ့ပေါ်မှာတက်ရောက်မှုရှိနေလားဆိုတဲ့အပေါ်မှာလည်း Burma Caucus အဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌအမတ်ဘီလ်ဟိုင်ဇင်ဂါကအခုလိုပြောပါတယ
် Not so much within the internal caucus
Caucus အဖွဲ့တွေကမတ်တွေချားမှာတော့အပြောင်းလဲသိပ်မရှိတော့ပါဘူးကျွန်တော်တို့အဖွဲ့ဝင်ပုံများလောက်ဆက်လုပ်သွားမှာဖြစ်ပြီးမြန်မာပြည်သူတွေရဲ့အကြောင်းနဲ့အစ်တက်ရဲ့လုပ်ရက်တွေအတွက်အရေးယူဖို့ဆက်လုပ်ဆောင်သွားမှာပါဒီအကြောင်းများသိစေဖို့ဆက်လက်ပြောပြသွားမှာပါ။ဗင်နီဇွဲလားနဲ့အီရန်ကအစကမ္ဘာတဝန်းဖိနှိပ်တဲ့အစိုးရတွေအပေါ်နိုင်ငံခြားရေးဝန်ကြီးတွေဖြစ်လာမယ်အမတ်ရူဘီယိုကအလေးပေးစောင့်ကြည့်လေရှိတာပါ။ဒါကြောင့်မြမအရေးကိုလည်းသူစိတ်ဝင်စားမယ်လို့ကျွန်တော်မျှော်လင့်ပါတယ်။သူနဲ့နိုင်ငံခြားရေးဝန်ကြီးဌာနကဝန်ထမ်းတွေကြားမှာမြမအရေးကိုအာရုံစိုက်ဖို့ကျွန်တော်တို့ကတတ်နိုင်သလောက်တိုက်တွန်းသွားမှာပါ။
မြန်မာနိုင်ငံမှာ2021ဖေဖော်ဝါရီလတရက်နေ့စစ်တပ်ကအာဏာသိမ်းတဲ့3နှစ်ပြည့်အထိမ်းအမှတ်နေ့2024ဖေဖော်ဝါရီလတရက်နေ့မှာ Burma Caucus အဖွဲ့ကိုဖွဲ့စည်းခဲ့ရလေဖြစ်ပါလေရှင
် Burma Caucus 2024ခုနှစ်ဆောင်ရွက်ချက်တွေနဲ့လိုအပ်ချက်တွေကိုမအိသန့်စင်ပြောပြခဲ့တာပါဒီဝါရှင်တန်တိုင်းဝန်ကမြန်မာအရေးခန္ဓာတစ်ကိုအရင်အပတ်စဉ်ထုတ်လင်းခဲ့တဲ့ဒုအသံအစီအစဉ်နဲ့တပတ်ခြားစီဆက်ပြီးတော့ထုတ်လင်းသွားမှာပါအခုတော့ဒီမိုကရေစီလူခင်းနဲ့ခပ်ပြိုင်ကဘာအစီအစဉ်ပါဖက်ဒရယ်ဝါဒနဲ့ဒန်းတူညီများမှုကိုပြောထားပါတယ်ဒီမိုကရေစီစနစ်မှာဒန်းတူညီများရေးဟာအဓိကသဘောတရားတစ်ခုပါလူမျိုးစုတွေကွဲပြားနေတဲ့တိုင်းပြည်မှာဘလို့ဒန်းတူညီများရေးပေါ်ဆောင်ကြပါလဲအခြေခံဥပဒေနဲ့ဖက်ဒရယ်ရေးရာလေ့လာသူဦးခွန်မောင်ဝင်းကိုမေးထားတဲ့ဥတ္တမောင်တန်းပြောပြပေးပါအောင်ခင်ဗျာ
ညာခဒညညာစီဘဖွင့်တူညီမြဝါရဖြူစင်တဲ့မြေဆိုတာမြန်မာနိုင်ငံရဲ့နိုင်ငံတော်ချင်းမှာပါဝင်ခဲ့တဲ့စကားလုံးတွေဖြစ်ပါတယ်မြန်မာနိုင်ငံဟာဖွဲ့စည်းပုံအခြေခံဥပဒေကို1948ခုနှစ်1984 2008ခုနှစ်ဆိုပြီးတော့လွတ်လပ်အရပြည်တဲ့ကာလဖွဲ့စည်းပုံ၃ခုရှိခဲ့တဲ့အနက်မှာမပြောင်းမလဲကျန်နေခဲ့တဲ့စကားကတော့နိုင်ငံတော်ချင်းပဲဖြစ်ပါတယ်ဒါပေမဲ့တကယ်ကိုမြန်မာနိုင်ငံမှာဖွင့်တူညီမြဝါရဖြူစင်ခဲ့ပါတလားမနိုင်ငံရဲ့ဖက်ဒရယ်ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့အခြေခံဥပဒေရေးရာနဲ့ဖွဲ့စည်းပုံရေးရာလေ့လာသူဦးခမောင်ဝင်းဖြစ်ပါတယ်မင်္ဂလာပါဦးခမောင်ဝင်းခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါဗျာဦးတမောင်ခင
်ဟုတ်ကဲ့ဖက်ဒရယ်ကိစ္စတွေကိုပြောပြီးဆိုရင်ဒန်းတူညီများမှုဆိုတာဘာမဖြစ်တဲ့ကိစ္စကိုလည်းဖြစ်ပါတယ် ဒီတန်းလူညီမျှမှုလို့ဘာကြောင့်ဖြစ်လာတယ်လဲဘယ်ချင်းကစပြီးပြောဆိုလာတာလဲအမောဝင်းနည်းနည်းတော့ပြပေးပါဦးခင
်ဗျအင်္ဂလိပ်လက်အောက်ကနေဒီတော့မှလွတ်လပ်ရဖို့ဖြစ်လာတဲ့ချိန်မှာဗမာပြည်မနဲ့တောင်တန်းနေသားတွေတွဲယူမလားမယူလားဆိုတဲ့ကိစ္စတွေပြောနေတဲ့ချိန်မှာဒီတန်းလူညီမျှမှုဆိုတဲ့ကိစ္စပေါ်လာပါတယ်ဘိုလ်ချုပ်ဆန်ဦးဆောင်ပြီးတော့မှတနည်းတွင်လွတ်လပ်ယူမယ်ဆိုပြီးတော့မှနော်ဒီအောင်ဆန်အက်ထလီစာချုပ်ကိုရေးထိုးတဲ့ချိန်မှာပိုက်ရှင်မှာဘာပါလဲဆိုတော့အောင်ဆန်အက်ထလီစာချုပ်ပိုက်ရှင်မှာကဲတောင်တန်းနေသားတွေရောဗမာပြည်မနဲ့လွတ်လပ်တွဲယူမလားဆိုတော့ဆန္ဒစစ်တမ်းကောက်ယူဖို့ဖြစ်လာတယ်တောင်တန်းဒေသတွေကဗမာနဲ့လွတ်လိုက်သူတွဲယူမယ်ဆိုလဲဆုံးဖြတ်ချက်ချတယ်အဲ့ရနောက်ဆက်တဲ့အနေနဲ့ပင်လုံစာချုပ်တွေဖြစ်လာတယ်ဖေဖော်ဝါရီ1948ခုနှစ်မှာအဲ့တော့ဖေဖော်ဝါရီအစပိုင်းမှာဘိုချောင်းဆန်နဲ့တန်နဲ့ခုနတောင်တန်းဒေသတိုင်းသားကောင်းဆောင်တွေအချိန်ကြီးအလွတ်တဘောဆွေးနွေးခဲ့တာရှိတယ်အဲ့မှာဘိုချောင်းဆန်ကအာမခံခဲ့တာရှိတယ်လွတ်လိုက်ဗမာရီနဲ့လွတ်လိုက်တွဲယူခြင်းတွေဗမာရီလက်ခံဖြစ်ဖို့မဟုတ်ဘူးဗမာပြည်မနဲ့တောင်တန်းဒေသတွေကအတူတူဖြစ်တယ်ဆိုတဲ့ဟာတွေပြောခဲ့ကြတယ်အဲ့တော့ဒန်းညူရီလို့ဘယ်ချင်းအစပြောလဲဆိုလို့ရှိရင်အဲ့ဒီလွတ်လိုက်ရခါနီဒရီမာတောင်တန်းဒေသနဲ့ဗမာပြည်မလွတ်လိုက်ပြီးတွဲရတဲ့ချိန်မှာတော့ဒန်းတူဤတူရှိမှုနဲ့ယူကြမယ်ဆိုတဲ့ဟာနီစပြီးတော့မှစပြောလို့ပြောရမှာဖြစ်ပါလေဗ
ျဒါပေမဲ့မြန်မာနိုင်ငံမှာဒန်းတူညီကြမှုမရှိဘူးဆိုပြီးတော့ပြောကြ။ဘာကြောင့်ဗမာမဟုတ်တဲ့တိုင်းရင်းသားတွေကအဲ့ဒီလိုပြောကြတာလဲခင်ဗ
ျဒီလိုဗျ1948အခြေခံမှုတွေအမှန်ကဘိုချုံအဆန်းကတာလောက်ကြမခံရဘူးဆိုလို့ရှိရင်အခုကျွန်တော်မြင်တွေ့နေရတဲ့အခြေခံတွေတော့ကွာလိမ့်မယ်ပြည်ထဲမှာဘာဖြစ်လာလဲဆိုတော့အဲ့ဒါနောက်ပိုင်းမှာဒီအဲ့အခြေခံတွေအဓိကရေးခဲ့တဲ့ဥချံထုံးတွေလောဝန်ခံထားတာရှိတယ်အဲ့တော့58အခြေခံမြစ်တွေကတပီတောင်စနစ်ဒါဖြစ်ပါတယ်အနှစ်သာရအဖြစ်တပီတောင်စနစ်ဖြစ်ပါတယ်ဖက်ဒရယ်လို့ခေါ်တော်ညာလည်းပဲအဲ့တော့နောက်ပိုင်းမှာခေါ်တာဖက်ဒရယ်တူအဲ့တော့ဖက်ဒရယ်နိုင်ငံတွေမှာတွေ့ရတဲ့ဝိသနာလက္ခဏာအဲ့ဒါမှမရှိဘူးတမယပြဖက်ဒရယ်နိုင်ငံမှာပြည်နယ်အစိုးရဆိုတာဘဟုအစိုးရလက်ခံမဟုတ်ဘူးအခု58အခြေခံတွေဟာကဒီပြည်နယ်စိုးရတွေကဗဟိုစိုးရလက်ခံဖြစ်နေတယ်ဥပမာနော်ရှမ်းပြည်နယ်ကောင်စီဥက္ကဋ္ဌကဥနုရဲ့ဗဟိုစိုးရမှာရှမ်းပြည်နယ်ဆိုင်ရာဝန်ကြီးဆိုတာဖြစ်နေတယ်အဲ့တော့ရှမ်းပြည်နယ်တစ်ခုလုံးဒီဗဟိုစိုးရလက်ခံပြီးတော့မှတခါဗဟိုစိုးရကဖဆပါလာဖဆဗမာဗမာနှမိုးတဲ့ဟာဖြစ်တယ်အဲ့ဒါတခုနောက်တစ်ခုကလွတ်တော်နေရာစလုံးမှာဗမာတွေရပဲများနေတယ်အောက်လွတ်တော်မှာကတော့ဗမာလူကြီးများလို့များတာလက်ခံနေဆိုတော့ညာလည်းပဲအထက်လွတ်တော်မှာကျဒန်းလူကိုစားပြုခွင့်ရှိရမယ်အဲ့လိုမျိုးမရှိတဲ့အတွက်ခုနပြောတိုင်းရင်းသားတွေနိမ့်နာမှုကြီးအများကြီးဖြစ်ခဲ့တယ်ဒန်းလူညီမျှမရှိခဲ့ဘူးဆိုတာပြောခြင်းဖြစ်ပါတယ်ဗျာဒါကကျွန်တော်သာရကတစ်ခုနှစ်ခုထောက်ပြခြင်းဖြစ်ပါတယ်အများကြီးရှိပါတယ်ကျွန်တော်ပြောစရာတွေကတော့
ဟုတ်ဒါဖြစ်ရင်နော်ဒန်းလူရဲ့ရှိမရှိဘူးရောဘာနဲ့တိုင်းတာပြီးကျွန်တော်တို့ကကြည့်ကြပါ
အဲ့တော့ဖက်ဒရယ်နိုင်ငံတွေမှာနော်အာနာခွဲဝေကျင့်သုံးအုပ်ချုပ်တာလေအဲ့အာနာခွဲဝေကျင့်သုံးတဲ့ချက်ကမှ UWB အုပ်ချုပ်ရေးတရားစီရင်ကိုလုံးပါတယ်သို့တော့တကယ်တကယ်ကျတော့အာနာခွဲထားတဲ့စီရင်စရာနဲ့ရေးပြီးခွဲထားတဲ့ဟာက UWB အာနာစီရင်ပဲရှိတယ်အဲ့ဒါ constitution မှာချရေးထားလို့ရှိတယ်ဆိုတော့အဲ့ဒီအစိုးရတွေကဘုံအစိုးရဖြစ်ဖြစ်ဖက်ဒရယ်အစိုးရဖြစ်ဖြစ်ပြည်နယ်အစိုးရဖြစ်ဖြစ်အုပ်ချုပ်ရေးအာနာလို့ပို့ဆိုလို့ရှိရင်အရင်ဆုံးလိုအပ်တာဥပဒေဥပဒေမရှိဘဲနဲ့လုပ်လို့မရဘူးဥပမာအကောက်ခွန်ကိစ္စစသဖြင့်ပေါ့လေဆိုရင်ဥပဒေအရင်ရေးရတယ်အဲ့တော့အုပ်ချုပ်ရေးလုပ်ငန်းလို့ပို့ဆိုလို့ရှိရင်ဥပဒေအရင်ရေးရတာဖြစ်တဲ့အတွက်အဲ့ဒီဥပဒေရေးတဲ့နေရာမှာဘယ်သူကဘယ်ပြည်နယ်ဘယ်လူမျိုးကမှလွှမ်းမိုးလို့မရအောင်စီမံထားဖို့လိုတယ်။အောက်လော့တော်မှာဗမာတွေကလွှမ်းမိုးတော့ဖြစ်ကောင်းဖြစ်နိုင်တယ်။ဒါပေမဲ့အဲ့ဒီအောက်လော့တော်တရားတဲ့ဥပဒေပြုလို့မရပါဘူး။အဲ့တော့အောက်လော့တော်ရေးထားတဲ့ဥပဒေကိုတည်ပြီးထားဥပဒေကိုအထက်လော့တော်ပြုလို့ပို့လိုက်တဲ့ချိန်မှာအထက်လော့တော်မှာကြတော့ပြည်နယ်အလုံးကဒန်းတူဖြစ်နေတဲ့အတွက်ဒန်းတူခွင့်ရအဲ့လိုနဲ့ထိန်းလိုက်တာ။အဲ့တော့ဥပဒေပြုရေးမှာဒန်းတူဖြစ်အောင်ပြည်နယ်အလုံးဒန်းတူဖြစ်အောင်ထိန်းလိုက်ရင်အဲ့တော့ပြည်နယ်အလုံးရဲ့သဘောတူညီအများစုရဲ့သဘောတူညီမှုရှိတော့မှဥပဒေဖြစ်လာမှာအဲ့တော့မှအုပ်ချုပ်ရေးဆက်လုပ်လို့ရမယ်ဆိုတော့အဲ့ဒါမျိုးတွေကကျွန်တော်မြန်မာနိုင်ငံမှာမရှိဘူးအဲ့တော့မြန်မာနိုင်ငံမှာကအထက်လွှတ်တော်ရောအောက်လွှတ်တော်ဦးနုခေတ်ကဗမာတွေကများတဲ့တွေ1962ခုနှစ်မှာဦးနုကဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာလုပ်သွားတယ်ဒါမျိုးဟာဘုတ်နိုင်ဘာသာတစ်ခုကိုနိုင်ငံတော်ဘာသာလုပ်လို့ဆိုတော့ဒီမိုကရေစီနိုင်ငံတွေမှာမရှိဘူးလေဒါပေမဲ့ဦးနုကဘာကြောင့်လုပ်သွားနိုင်လဲဆိုတော့လွှတ်တော်နှစ်ရာစလုံးမှာဗမာလူကြီးဗုဒ္ဓဘာသာဗမာတွေကများနေလို့လုပ်သွားတာဖြစ်ပါတယ်ဆိုတော့အဲ့တော့သူများနိုင်ငံမှာထိန်းတာကဒီဥပဒေပြည်ကိစ္စမှာပြည်နယ်တွေအားလုံးဒန်းလူကြီးတို့အခွင့်အမ်းရှိအောင်ထိန်းလိုက်ရင်ဒါဒန်းလူများမှုထိန်းထားပြီးသားဖြစ်သွားပါလေဗျ
။ဟုတ်ကဲ့။တနည်းအားဖြင့်ပြောလို့ရှိရင်တော့အောက်လွတ်တော်ကဒီမိုကရေစီသဘောကိုကိုစားပြုတယ်။ဟိုလားလူများစုကဆုံးဖြတ်တယ်ဆိုတဲ့ဟာကိုစားပြုတယ်။အထက်လွတ်တော်ကပါဝင်တဲ့တိုင်းရင်းသားတွေကိုကိုစားပြုမှုကိုကိုစားပြုတယ်ပေါ့နော်။လွတ်တော်မြတ်ကိုဒီလိုဖွဲ့စည်းတယ်။ဒါဖြစ်ရင်ကျွန်တော်တို့ဒါနဲ့ဆက်ဆက်ပြီးတော့ဖွဲ့စည်းပုံ58 54 2000ရှိကိုကြည့်လို့ရှိဘလို့များတွေ့ရ
laser kon che gan ma mnyin mya mu de chin lo pyo khe pi no ai chain ma mnyin mya mu de cha mu de tai da ri ya sit man de fa de lo sha mu so do ho paw la da bon no a lo 84 ne 2008 ma ma tu ni da ba le so do no ba ma tai da ta myo de twet ko no tai di da ji khon ku lut tha de a lo chan ne tai da ri cha do lu myo de myo pi ne de ku be a lo chi lai yin chan ne tai da ri ya ba ma ne sa lai yin ခုန ပုံ တပုံ ရ ရ ဖြစ် တယ် ဘာ ကြော ကျွန်တော် နိုင်ငံ အ တမ်း မှု မှာ เนาะ ဒီ ပြည် နယ် တိုင်း အ ဆင့် တန်း တူ လို့ တတ်မှတ် ထား တာ ကို အဲ့ အဲ့ ရ မျိုး တွေ ဖြစ် လာ နိုင်ငံ ကိုစား ပြီး ဘာ 80 တစ်ဆ လို့ ကွာ သွား တာ ဖြစ် ပါ တယ် အဲ့တော့ နောက် ချိန် မှာ ကျွန်တော် ဖက်ဒရယ် လုပ်ရင် ဒီ ဟာ တွေ ရှောင် ဖို့ လိုအပ် တဲ့ အတွက် ကျွန်တော် ဟို တုန်း ကတည်းက ဖက်ဒရယ် လှုပ် ရှား မှု မှာ ပြော ခဲ့ တဲ့ မူ တွေ ရှိ ပါ တယ် စစ် ပြည် နယ် မူ ဆို ပြီးတော့ ဒါမဲ့ အခု လက် တွေ့ ရ ကြာချင် မှာ ကြာ မှာ ပြော ပြော ချင် တဲ့ ဟာ ဗမာ တိ လဲ ပြည် နယ် တစ် ခု ပဲ ဖြစ် ရမယ် ဗမာ တွေ က ပြည် နယ် အများကြီး ပြည် နယ် ပြီး တော့ မှာ ကို စား ပြု နေ ကျန်တဲ့ တိုင်း တိုင်း တွေ ပို့ တယ် ဆို တဲ့ ဟာ မျိုး ဖြစ် တာ ပေါ့ နော်
ဆို တော့ ဒီ တန်းတူ ရ ဆို တာ ပေါ့ နော် ကို ကျွန်တော် တို့ က ပြော ပြီ ဆို တော့ အခု ဆို လို့ ရှိ ရင် တချို့ တိုင်းရင်းသား တွေ က လည်း ပြည် နယ် တွေ တောင်း နေ တာ တွေ ရှိ ဆို တော့ ပြည် နယ် ရရှိ ပြီး ဖြစ် တဲ့ တိုင်းရင်းသား တွေ ရှိ တယ် ပြည် နယ် မရ တဲ့ တိုင်းရင်းသား တွေ လည်း ရှိ တယ် ပြည် နယ် မရ တဲ့ လူ မျိုးစု တွေ ဘက်က ပြော ရင် တန်းတူ ရေး ကို ဘယ်လို နား လည် ရမလဲ သူ တို့ တန်းတူ ရေး ဖြစ် အောင် ဘယ်လို အကောင့် တွေ ပေါ် ရမလဲ
ဟုတ်ကဲ့ အရန် ကောင်း တဲ့ မိခွန် ဖြစ် ပါတယ် အဲ့တော့ ဟို ကျွန်တော် တို့ မြန်မာ နိုင်ငံ မှာ က တော့ အခု ဗမာ နဲ့ နော် ဗမာ မဟုတ် တဲ့ တိုင်းရင်း သား တွေ ရဲ့ မညီမျှမှု က ပြဿနာ တစ်ခု ပြီးတော့ မှာ ကျွန်တော် တို့ မှာ ပြော နေ ကြ အခု ချိန် ထိ ပြော နေ ကြ သေး တာ က ပြည် နယ် ရ တော့ မှာ ပြည် နယ် ချင်း တန်းတူ တွေ ပြော နေ ကြ တယ် အဲ့တော့ မြန်မာ နိုင်ငံ မှာ လူ မျိုး ပေါင်း စုံ စု ဖောင်း နေ တိုင်း တဲ့ အတွက် ပြည် နယ် မရ တဲ့ တိုင်းရင်း သား တွေ ရှိ နေ မှာ ပဲ ပြည် နယ် ရ မှာ တန်းတူ ညီ မျှမှု ရှိ တယ် လို့ ကျွန်တော် အဲ့လို ပဲ အားလုံး ယုံ ကြည် နေ ကျွန်တော် ပြဿနာ တွေ က ရှင်း လို့ မလွယ် ဘူး အဲ့တော့ ကျွန်တော် ဒီ နေရာ မှာ ရှင်း လို့ ရ တဲ့ နည်း ကို ကျွန်တော် အကြံ ပေး ချင် တာ က ဒီ Europa Federal နိုင်ငံ တွေ မှာ ကျင့် သုံး နေ တဲ့ Consortium Democracy ဆို တာ နဲ့ ကျွန်တော် နိုင်ငံ စင်စလာ ကြည့်စေချင်တယ်ဒီနိုင်ငံတွေမှာအဲ့ဥရောပဖက်ဒရယ်နိုင်ငံဥပမာအမြင်သာဆုံးပြောရရင်တော့ Switzerland, Germany ပေါ့ဗျာ Belgium ရှိတယ်ဒါဥရောပဖက်ဒရယ်နိုင်ငံအောင်မြင်တဲ့ဖက်ဒရယ်နိုင်ငံတွေသူတို့မှာ Constitutional Democracy ဆိုတာအပေါ်ဘိုးဆင့်မှလည်းပဲဘယ်လူမျိုးကမှလွှမ်းမိုးလို့မရအောင်ထိန်းချုပ်ထားတယ်မူတည်ချထားတယ်ပြီးတော့မှလွတ်ပတ်ခွင့်အာဏာကိုအောက်ခြေချထားပေးတယ်သူတို့မှာခေါ်တာတော့ Local Government ပေါ့လေဒီဒီနဲ့အောက်မှာဘာဆင့်တန်းရောက်သွားလဲဆိုတော့တချို့နိုင်ငံတွေမှာ communal လို့ခေါ်တယ်တချို့နိုင်ငံတွေမှာ municipality လို့ခေါ်တယ်အဲ့ဒါ local government အဲ့ local government တွေလွတ်ပတ်ခွင့်အများကြီးဖြန့်ချပေးလိုက်တဲ့အတွက်เนาะအဲ့တော့အာဏာတွေအောက်ခြေရောက်နေတယ်အဲ့တော့ဒီက local government municipality communal လို့ပြောတဲ့ဟာတွေကဥပမာ Switzerland မှာဆိုလို့ရှိရင်လူကြီး4,400ပဲရှိတယ်ပြန်မြတ် Switzerland လူကြီးတနိုင်ငံလူကြီး18,900ပဲရှိတယ် communal 2,000ရှိတယ်အဲ့နဲ့တောင်လူကကအဲ့နဲ့တောင်မှာလုတ်ပန်ခွင့်ပြန်ကျက်လိုက်တဲ့အတွက်နော်လုတ်ပန်ခွင့်တွေကလူ4,000 5,000ရှိတဲ့ community တွေစီရောက်သွားတယ်အဲ့ဒါမှဘာပါရင်ချင်းမှုကိစ္စကြမ်းမိုက်ကိစ္စအခွန်ကောက်ခံတဲ့ကိစ္စ land ပြည်ပြင်းတဲ့ကိစ္စဆေးရုံဆောက်တဲ့ကိစ္စတော်တော်များများပါသွားကြတယ်အဲ့တော့ကျွန်တော်မြန်မာနိုင်ငံမှာလည်းပဲလုတ်ပန်ခွင့်တွေကိုဒီက consortium model ပုံစံမျိုးဟိုအောက်ခြေတိချပေးလိုက်အောက်ခြေမှာကျတော့အောင်သွားညီသွားတယ်ဆိုတော့အဲ့တော့ပြည်နယ်ရမှဒန်းတူရေးရမယ်ဆိုတဲ့ဟာတခုတည်းနဲ့ကျွန်တော်မရနိုင်သိဘူး။ဘာကြောင့်လဲလူတိုင်းပြည်နယ်မရနိုင်ဘူး။အဲ့တော့မညီညာမှုပြဿနာတော့ရှိနေလိမ့်မယ်။ဒါကြောင့်ဟိုအောက်ခြေကိုအာဏာဖြန့်ချက်ပေးထားတဲ့ consortium model နဲ့ဆက်ဆက်စဉ်းစားရင်လူမျိုးတိုင်းက community တစ်ခုမှတစ်ခုမှပါနေလိမ့်မယ်။ municipality တစ်ခုမှတစ်ခုမှပါနေလိမ့်မယ်။သူက Germany မှာဆိုလို့ရှိရင် communal အဲ့လိုမျိုး local government 1,000 နဲ့ 1,000 ကျော်ရှိတယ်။အဲ့တော့ Germany ရဲ့ local government တစ်ခုရဲ့ပြည်မြတ်လူကြီးတွေ8,500ပဲရှိတယ်။Switzerland မှာ4,500ပဲရှိတယ်။အဲ့တော့ကျွန်တော်နိုင်ငံမှာ4,500 1,000 ရှိတဲ့လူမျိုးတွေကအများကြီးရှိတယ်။အဲ့ဒါမျိုးပုံစံနဲ့လုပ်လိုက်ရင်အဲ့ဒီစင်တီကိုလုတ်ပန့်ခွင့်တွေပေးလိုက်ရင်ညီမျှမှုကကျွန်တော်ဟိုအောက်ခြေမှာထိသွားလို့ရနိုင်ပါတယ်။အဲ့တော့ကျွန်တော်နှစ်ချက်ပြောချင်တာကညီမျှမှုကိုပြည်နယ်ဆိုတဲ့အမြင့်ဆုံးဆင့်မှာကြီးပဲသွားပြီးတော့မှမစဉ်းစားပါနဲ့မချိကပ်ပါနဲ့။ဟိုအောက်ဆုံးဆင့် communal municipal local government ဆင့်မှာလည်းစဉ်းစားရင်ကျွန်တော်မှအဖြေရှိပါတယ်လို့
။ဟုတ်ကဲ့။ကျေးဇူးများကြီးတင်ပါတယ်ဦးမောင်ဝင
်။ဟုတ်ကဲ့ကျေးဇူးပါဗျာ။
ဟုတ်ကဲ့အခုဆွေးနွေးတင်ပြသွားခဲ့တဲ့ဒီကတော့အခြေခံဥပဒေရေးရတဲ့ Federal ရေးရကိစ္စအများလေ့လာသူဦးခမောင်ဝင်ဖြစ်ပါတယ်ကျွန်တော်ပေါင်းတတ်မယ
် Federal ဝါဒနဲ့ဒဏ်လူညီများမှုကိုဦးတမောင်တန်ကဦးခမောင်ဝင်ကိုမေးမြန်းပြောပြခဲ့တာပါမကြာခင်နောက်စနေညပတ်စင်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးနောက်လေယာစီဝါပြီးရင်ဥတုရာသီနဲ့သတင်းတွေတက်ကသုဒ္ဓအစီအစဉ်တွေဇက်တိုက်လာဖို့ရှိသေးတာမျိုးဆက်နာစဉ်ကြည့်ရှုပေးကြပါအောင်ခင်ဗျာ
view အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနာစဉ်ကြည့်ရှုနိုင်ပါတယ် view မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/viewabemis ဖြစ်ပါတယ်
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American အသံရဲ့ဇန်နဝါရီလ18ရက်စနေညပိုင်းရေဒီယိုစီစဉ်တွေကိုည10နာရီတိရုပ်သံကပါဆက်ပြီးတော့ပြောပြနေပါတယ်အခုဒုတိယပိုင်းနိုင်ဝက်ခတ်မှာလဲစနေညနောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့လေယာစီးပွားဥရယာတိနဲ့တရင်တွေတဲကတုတ္တမလာခင်အခုအာရှနိုင်ငံရေးပထမပါဒီတစ်ပတ်မှာတော့တရုတ်လင်္ကာတရုတ်ဖိလစ်ပိုင်ဂျပန်ပူးပေါင်းရေးတွေနဲ့တရုတ်ဖိလစ်ပိုင်တင်းမာမှုတွေကိုပြောထားပါတယ်တရုတ်လင်္ကာသမ္မတတရုတ်သွားခဲ့ပြီးပူပေါင်းဆောင်ရည်တုံ့ပြန်မှုသဘောတူခဲ့ပါတယ်။နောက်ဖိလစ်ပိုင်နဲ့အငင်းပွားနေတဲ့ရေပိုင်နယ်ထဲတရုတ်ကအလွန်ကြီးမားတဲ့ကမ်းခြေစောက်တင်ပေါ်ထပ်မံစေလွှတ်ခဲ့လို့တင်းမာမှုတိုးလာခဲ့ပါတယ်။ဂျပန်နိုင်ငံရဲ့ဝန်ကြီးကတော့ဖိလစ်ပိုင်ကိုသွားပြီးပင်လယ်ပြင်လုံခြုံရေးကူညီပေးမယ်လို့ပြောခဲ့ပါတယ်။ကိုစောမှုကျော်ပြောပြပေးပါဦးခင်ဗျာ။
တရုတ်လင်္ကာသမ္မတအနူရာကူမာရာအဒစ်ဆန်နာရကာဟာတရုတ်ပြည်ကို၄ရက်ကြာနိုင်ငံတော်ခရီးစဉ်အဖြစ်ဇန်နဝါရီလ14ရက်နေ့အင်္ဂါနေ့ကစတင်ရောက်ရှိသွားပါတယ်။အိန္ဒိယသမုဒ္ဒရာအတွင်းတရုတ်အတွက်အရေးပါတဲ့သီရိလင်္ကာနိုင်ငံရဲ့သမ္မတကိုတရုတ်သမ္မတရှီကျင်းပင်ကလည်းကြိုဆိုခဲ့ပြီးကမ္ဘာပတ်လမ်းစီမံကိန်းအပါအဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးတွေကိုတိုးမြှင့်သွားဖို့ဇန်နဝါရီလ15ရက်နေ့ကနှစ်ဦးတွေ့ဆုံစဉ်သမ္မတရှီကျင်းပင်ကပြောဆိုခဲ့ပါတယ
်။2014年9月我对贵格进行了国事访问留下了美好的回忆
ဒီနေ့တရုတ်လင်္ကာကြားမဟာဗျူဟာမြောက်ပူပေါင်းဆောင်ရည်ရေးပါဝင်နိုင်ငံဆက်ဆံရေးဟာပုံမှန်နဲ့ဆိုင်လာနေပါတယ်ကမ္ဘာပတ်လမ်းစီမံကိန်းနဲ့ကဏ္ဍပေါင်းစုံအပါဝင်နိုင်ငံအဆင့်မြင့်ပူပေါင်းဆောင်ရည်ရေးတွေဆက်လုပ်သွားပါမယ်အမြင့်တစ်တွေနဲ့အတူနိုင်ငံပူပေါင်းဆောင်ရည်ရေးတိုးတက်လာအောင်လက်တွဲလှုပ်ဆောင်သွားလိုပါတယ
်တရုတ်လင်္ကာသမ္မတအနူရာကူမာရာဒစ်ဆန်နာရကာဟာ2024ခုနှစ်နိုဝင်ဘာလ14ရက်နေ့ရွေးကောက်ပွဲမှာအနိုင်ရရှိခဲ့ပြီးသမ္မတဖြစ်လာသူဖြစ်ပါတယ်။သူကို Max Wardy လက်ဝဲနိုင်ငံရေးသမားလို့သတ်မှတ်ထားပါတယ်။တိရိလင်္ကာမှာတရုတ်ချင်းငွေပြန်မဆက်နိုင်တာတွေအာဂရိလိုက်စားမှုတွေနဲ့အထွေထွေအကြအတဲဖြစ်ခဲ့ပြီး2022ခုနှစ်အတွင်းလူလူအောင်ကြွားမှုဖြစ်ခဲ့ပါတယ်။အဲ့ဒီအချိန်ကသမ္မတဂေါတာဘာယာရာဇာဘာကဆာတိုင်းပြည်ကနေထွက်ပြေးခဲ့ရပြီးသူအစိုးရအဆုံးသတ်သွားပါတယ်။2022ခုနှစ်အတွင်းသီရိလင်္ကာကတရုတ်အပေါ်တင်ရှိနေတဲ့ကျွေးမြီဟာ 8.8 ဘီလီယံရှိပါတယ်။သီရိလင်္ကာဟာတရုတ်ရဲ့ပြိုင်ဘက်အိန္ဒိယနဲ့ကက်လျက်ရှိတဲ့ကျွန်းနိုင်ငံဖြစ်ပြီးအိန္ဒိယသမုဒ္ဒရာကိုထိန်းချုပ်လိုတဲ့တရုတ်အတွက်အရေးပါပါတယ်။ဒါကြောင့်တရုတ်ဟာသူ့ရဲ့ကမ္ဘာပတ်စီမံကိန်းနဲ့အတူစစ်သင်္ဘောကြီးတွေပါဝင်ထွက်ရန်နာနိုင်မဲ့ပင်လယ်စိတ်ကမ်းကြီးတွေမြို့သစ်စီမံကိန်းတွေအတွက်သီရိလင်္ကာကိုချင်းငွေအများအပြားပေးခဲ့ပါတယ်။အဲ့ဒီအချိန်ကသမ္မတရာဇဘာကဆာအစိုးရဟာအာဂရိလိုက်စားမှုတွေနဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးမရှိတာကြောင့်ကျွေးမိတွေကိုအတိုးရောအရင်ပါမဆက်နိုင်ဘဲတိုင်းပြည်ရပ်တန့်သွားခဲ့ပါတယ်။အဲ့ဒီအချိန်ကတည်းကတရုတ်ကသီရိလင်္ကာကိုချင်းငွေတွေရပ်ဆိုင်းထားခဲ့ပါတယ်။ဒါကြောင့်သီရိလင်္ကာသမ္မတဒစ်ဆန်နာရကာရဲ့တရုတ်ပြည်ခရီးစဉ်ဟာတရုတ်ရင်းနှီးမြှုပ်နှံမှုနဲ့တရုတ်စီမံကိန်းတွေဆက်လက်ဆောင်ရွက်နိုင်ရေးအဓိကဖြစ်မယ်လို့သုံးသပ်သူတွေကခန့်မှန်းပါတယ်။အခုလိုအချိန်မှာပဲတောင်တရုတ်ပင်လယ်ပြင်အတွင်းဖိလစ်ပိုင်နဲ့ပိုင်နဲ့အငင်းပွားမှုတွေဖြစ်နေတဲ့စကာဘိုရိုကျွန်းနေအနီးအလွန်ကြီးမားတဲ့ကမ်းခြေဆောင်တင်မောကြီးဒစီကိုတရုတ်ကဆေလွတ်ခဲ့တဲ့အတွက်ဖိလစ်ပိုင်ကဇန်နဝါရီလ14ရက်နေ့တုန်းကကန့်ကွက်ခဲ့ပါတယ်ဖိလစ်ပိုင်အမျိုးသားလူမျိုးရေးကောင်စီဒုတိယညွှန်ကြားရေးမှူးဂျွန်နသန်မလယာကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ
် In Philippine watersvery close to our shoreline no not very close but 77 nautical miles to our shoreline no is unacceptable and therefore
Philippine kan yu dan ga ni ye mai 89 mile akwa Philippine ye pai net the ko aku lo tiyuk kan ji saung tat tin mo yau shi la da ha lak khan nai sia ma shi ba bu di tin mo ko tiyuk aso ya a ni ne che chin pyan le yut thain po lo ba de
တရုတ်ကတောင်တရုတ်ပင်လယ်ပြင်တစ်ခုလုံးကိုဒူဘိုင်းလိုကျွေးကြော်သတ်မှတ်နေတဲ့အတွက်ဖိလစ်ပိုင်အပါအဝင်အရှိတောင်အရှနိုင်ငံတွေနဲ့နေမြေပိုင်ဆိုင်မှုအငင်းပွားနေပြီးတင်းမာမှုတွေတိုးလာနေပါတယ်။တရုတ်ကတော့ဥပဒေနဲ့အညီလောက်တာဖြစ်ပြီးဖိလစ်ပိုင်ကသာမမှန်မကန်လောက်တာလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကောင်ချကွန်ကအင်ကာနေသတင်းစာရှင်းလင်းပွဲတုန်းကတုံ့ပြန်ပြောဆိုခဲ့ပါတယ်
။中国海警依法在相关海域巡航执法无可非议
တရုတ်ကမ်းခြေဆောင်တင်မောတွေသက်ဆိုင်ရာရေပိုင်နဲ့အတွင်လှည့်လည်တာဟာဥပဒေနဲ့အညီဖြစ်ပါတယ်ဖိလစ်ပိုင်ဘက်ကသာတောင်တရုတ်ပင်လယ်ပြင်တည်ငြိမ်ရေးကိုထိခိုက်စေမဲ့ချိုးဖောက်မှုတွေရန်စားမှုတွေကိုချက်ချင်းရပ်တန့်ပါလို့ တရုတ်နိုင်ငံဇာယဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုသွားခဲ့တာပါဖိလစ်ပိုင်နဲ့တရုတ်အခုလိုတင်းမာနေခြင်းဟာဂျပန်နိုင်ငံဇာယဝန်ကြီးအသစ်တာကီရှိအိုင်ဝါရာရဲ့ဖိလစ်ပိုင်ခီးစင်နဲ့လည်းတိုက်ဆိုင်နေပါတယ်ဖိလစ်ပိုင်နိုင်ငံဇာယဝန်ကြီးအင်ရီကယ်မာနာလိုနဲ့ဇန်နဝါရီလ15ရက်နေ့ကတွေ့ဆုံစဉ်ဂျပန်နိုင်ငံဇာယဝန်ကြီးကအခုလိုပြောဆိုခဲ့ပါတယ်
南シナ海において、まあ地域の緊張を高める行為が繰り返されているということ。
当地要便例便あって徹底的に出ている地域にで、あの騒いみばれ。地田輪天満無理投らあん、突発的延あ等疲労疲労を散尽ばれ。ジャパンにね、フィリピンへ便例便論上へ罷わ、漏あって苦にでを殺び避とぶ、徹満滅びばれ。
ကမ္ဘာအင်အားကြီးနိုင်ငံဖြစ်လာနေပြီးအမေရိကန်အပါအဝင်အနောက်တိုင်းနိုင်ငံတွေနဲ့ပါတင်းမာမှုတွေရှိနေတဲ့တရုတ်ဟာတရုတ်ပြည်လုံခြုံရေးနဲ့အရင်အမြင့်ရရှိရေးကိုအပြင်းထန်လှုပ်ဆောင်လာနေတဲ့အတွက်ဒေတာတွင်းနိုင်ငံတွေနဲ့ပါတင်းမာမှုတွေတိုးလာနေကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ
်တရုတ်လင်္ကာတရုတ်နောက်ဖိလစ်ပိုင်ဂျပန်ပူးပေါင်းရေးတွေနဲ့တရုတ်ဖိလစ်ပိုင်တင်းမာမှုတွေကိုကိုစော်မှုကြောင့်ပြောပြခဲ့တာပါအခုတော့လေယာစီးပွားအစီအစဉ်မှာနေဆက်ကုံတွေရေးအွန်လိုင်းအခွန်စနစ်လုပ်ဖို့ရှိတာအပါအဝင်ကိုပြောထားပါတယ်နေဆက်ကုံတွေရေးစခန်းတွေမှာအွန်လိုင်းကနေအခွန်ပေးဆောင်တဲ့စနစ်လုပ်ဆောင်နိုင်ဖို့ပြင်ဆင်နေပါတယ်ဒီသတင်းတွေပြင်တပတ်တွင်းလေယာထွက်ကုန်တည်နှံစင်းတို့တက်ကြကြရောဘယ်လိုရှိပါလဲဒီလေယာစီးပွားသတင်းတွေကိုစူးစီးပြီး Farmer Times Media အဖွဲ့ပြောပြပေးပါအောင်ခင်ဗျ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိတ်ယူရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်တွင်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမင်းစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့နေဆက်ကုံသွေးစခန်းတွေမှာအွန်လိုင်းကနေအခွန်ပေးဆောင်နိုင်တဲ့စနစ်လှုပ်ဆောင်သွားဖို့ပြင်ဆင်နေတယ်ဆိုတဲ့သတင်းနဲ့စကြပါတယ်အွန်လိုင်းကနေအခွန်ပေးဆောင်တဲ့စနစ်ကိုစစ်တပ်ကအာဏာမသိမ်းခင်2016ခုနှစ်ကတီလဝါအထူးစီးပွားရေးဆောင်အပါအဝင်ရန်ကုန်မြို့ကစိတ်ကမ်းကြီးတွေမှာစတင်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။အာဏာသိမ်းပြီးနောက်2022ခုနှစ်မှာတော့မူဆယ်နဲ့ရှင်းရွှေရော်နယ်စပ်စခန်းတွေမှာထပ်မံဆောင်ရွက်ခဲ့တယ်လို့2024ခုနှစ်မှာတော့တာရှိလိတ်နယ်စပ်မှာထပ်မံပြုလုပ်ခဲ့တယ်လို့ဆိုပါတယ်။အခု2025ခုနှစ်ဇန်နဝါရီလမှာတော့မြဝရီဘိတ်နဲ့ကော့တောင်းနယ်စပ်ကုံသွေးစခန်းတွေမှာပါအလိုလျောက်အွန်လိုင်းစနစ်နဲ့အခွန်ပေးဆောင်နိုင်ပြီလို့အကောက်ခွန်ဦးစီးဌာနကတာဝန်ရှိသူတဦးကပြောပါရယ်အကောက်ခွန်ဦးစီးဌာနအနေနဲ့ကုန်ပစ္စည်းရှင်းလင်းထုတ်ယူတဲ့လုပ်ငန်းစဉ်တွေကိုဆောင်ရွက်ရမှာလက်တလောလှုပ်ဆောင်နေတဲ့ deposit payment နဲ့ direct payment စနစ်တွေကို online banking ကတဆင့်အခွန်ပေးဆောင်နိုင်ဖို့ ARD ban ကမ္ဘောဇာ ban CB ban တို့နဲ့လည်းချိတ်ဆက်ထားတယ်လို့ဆိုပါရယ်မြန်မာနိုင်ငံဘူဘန်ကတော့ January 1ရက်ကစလို့တင်တွင်းတင်ပို့တဲ့ကုန်ပစ္စည်းတွေအပေါ်ဈေးကွက်အတွင်းဖြစ်ပေါ်နေတဲ့ငွေလဲလှယ်နှုန်းကိုအခြေခံပြီးအခွန်စည်းကြက်ကောက်ခံသွားမယ်လို့လည်းထုတ်ပြန်ထားပါဗ
ျ။ဝက်ပေါင်းစီနဲ့အစာစီမြတ်တမ်းမှုကြောင့်ဝက်မွေးမြူရေးလောက်ကိုင်းသူတိတိတတရောကြလာပါဗျ။ပြင်တွင်းမွေးမြူရေးကဏ္ဍမှာရောင်တန်းဝင်ဝက်အရှင်ချန်ဖန်စီကအမြင့်စီတဲမှာပဲရှိနေပေမဲ့ဝက်ပေါင်းစီနဲ့အစာစီမြတ်တမ်းမှုကြောင့်ဝက်မွေးမြူရေးလောက်ကိုင်းသူတွေရောကြလာတာပဲဖြစ်ပါလေ။အရင်ကဝက်တကောက်ကိုတာခွဲရွယ်ကနေရောင်တန်းဝင်ရွယ်ထိကုန်ကြစီရဲက၄သိန်းခွဲကနေ၅သိန်းလောက်သာရှိခဲ့ပေမယ့်အခု2025ခုနှစ်မှာတော့ဝက်တကောက်မွေးမြူရေးကုန်ကြစီရဲက၈သိန်းလောက်ထိမြင့်တက်လာတာဖြစ်တယ်လို့ပြည်မျိုးနယ်ကဝက်မွေးမြူရေးလောက်ကိုင်းသူဦးမြင့်မောင်ကပြောပါရယ်2024ခုနှစ်ကဝက်တာခွဲတကောက်ကိုတသိန်းကနေတသိန်း5000ကျပ်လောက်သာပေါက်စီရှိပြီးလက်ရှိမှာတော့တကောက်ကို2,800ကျပ်အထိပေါက်ဈေးရှိနေရပဲဖြစ်ပါလေ။မွေးမြူရေးအစာစီနှုန်းကလည်းအရင်ကတည်းကအိမ်ကို4,000ကနေ9,000ကျပ်လောက်တာပေါက်ဈေးရှိရကနေအနည်းဆုံး8,000ကျပ်လောက်ထိမြင့်တက်လာတာကိုတွေ့ရပါလေ။ဒါအပြင်ဝယ်ရီကျန်းမာရေးတွက်သုံးဆွဲရတဲ့သရိုက်ဆန်သုံးဆေးဝါးဈေးတွေအပါအဝင်တည်ယူပို့ဆောင်ရေးဈေးတွေမြင့်တက်လာတာကြောင့်ဝယ်ယူရခက်ခဲလာတယ်လို့လဲဘကူးမျိုးနယ်ကဝယ်မွေးမြူရေးလောက်ကိုင်းသူတူကပြောပါတယ်ဈေးကွက်ထဲမှာတော့ရောင်တန်းဝေးဝယ်ကြီးချန်ဖန်စီကနေရာဒေတာလိုက်ဈေးကွာချမှုရှိပြီးတပိတာကိုအနည်းဆုံး18,000ကနေ23,000ကျပ်လောက်ထိပေါက်ဈေးရှိပြီးဝယ်လွားကောင်းနေပါတယ်
မိုးစပါးစေးကြာစင်ပြီးကုန်တယ်တွေကဈေးနှိမ်ဝယ်ယူလို့အခက်တွေ့နေတယ်လို့တောင်သူတွေကပြောကြားလာပါတယ်။လက်ရှိမိုးစပါးရိတ်သိမ်းရသည့်အပြီးတောင်သူတွေလက်ထဲစပါးလက်ကျန်နေတဲ့ချိန်မှာစပါးစေးကြာစင်နေတဲ့အပြင်နေရာဒေသအလိုက်ဈေးနှုန်းကွာဟမှုတွေကြောင့်နစ်နာမှုတွေရှိနေတယ်လို့တောင်သူတွေကပြောပါတယ်။အခုနှစ်မိုးစပါးစတင်ထွက်ရှိချိန်အောက်တိုဘာလအတွင်းကစပါးတင်းတရားကိုအနိုင်ဆုံးစေး16သိန်းကျပ်လောက်ပေါက်သေးရှိခဲ့ပေမဲ့လက်ရှိမှာတော့စပါးတင်းတရားကို14သိန်းကျပ်အထိကျဆင်းသွားတယ်လို့ AOR တိုင်းတာပေါင်းမြို့နယ်ကတောင်သူကိုဟာကြီးကပြောပါဗျ။လက်ရှိဈေးကျဆင်းပြီးဒေတာအလိုက်ဈေးကွာရှာမှုတိတိတတဖြစ်ပေါ်နေတာကစင်းသူကစပါးအမျိုးအစားဖြစ်ပြီးအင်းမစပါးကတော့ပြီးခဲ့တဲ့2024ခုနှစ်နိုဝင်ဘာလကတင်းတရားကို22သိန်းကျပ်လောက်ပေါက်သေးရှိခဲ့ပြီးလက်ရှိမှာတော့တင်းတရားကို18သိန်းကျပ်အထိကျဆင်းသွားတာဖြစ်ပါတယ်။
ကျွန်တော်တို့တာပေါင်းဘက်မှာဆိုရင်စင်းသူကက18သိန်းပဲရတယ်စင်းသူကစပားကိုပဲလေဒီပသိမ်ဘက်မှာဆိုရင်19သိန်းလောက်ပေါက်တယ်လို့ကျွန်တော်တို့ကသိရတယ်အဲ့လို2သိန်း3သိန်းခွဲလောက်ကြီးဈေးကကွာနေတော့လေဘလို့မှကျွန်တော်အဆင်ပြေတော့ဈေးကအခုကကြားတဲ့အပြင်ကုန်တွေပွဲစားတွေကလည်းလှုပ်ချင်တယ်လို့လုပ်နေကြတယ်ကျွန်တော်တို့ဘက်ကကြတော့ဗျာဒီပို့သက်ဈေးတို့ပေါင်းသက်ဈေးတို့ရှေ့အိတ်တွေကြတော့ဈေးကိုတင်ထားပြီးတော့ဟိုဈေးကကောင်းငင်လောက်ရှိတယ်စပားဈေးကြတော့အမြင့်နှိမ်ထားတယ်အဲ့ဆိုတော့ဗျာကျွန်တော်တောင်သူတွေဘဝဘလို့တာရတော့မလဲ
မိုးစပါးအဟောင်းလက်ကျန်က AOR တိုင်းနဲ့ပဲခူးတိုင်းအတွင်းကတောင်သူတွေလက်ထဲမှာအများဆုံးကြံရှိနေတာဖြစ်ပါတယ်မိုးစပါးလောင်တဲ့တောင်သူတွေအနေနဲ့အလုတ်သမားစရိတ်အပါအဝင်အထွေထွေကုန်ကျစရိတ်ကစပားတင်းတရားကို16သိန်းကျပ်ဝန်းကျင်လောက်ကျတဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံစံစပားအတင်းချုပ်ကတော့စပားရောင်းချလို့တဲ့တောင်သူတွေအနေနဲ့ဈေးမနှိမ်တဲ့ကုန်သွယ်တွေကိုရှာဖွေရောင်းချကြဖို့အကြံပြုတိုက်တွန်းထားပါတယ
်တာပေါင်းမှာညောင်မြအောင်ကျင်းညောင်မြမှာ19သိန်းပေါက်တယ်ဆိုညောင်မြကိုနှမ်းဆက်တယ်ကြည့်ရပြီးရောင်းရမှာလေဟိုအဲ့လိုပဲခုနပြောသလိုဟိုပသိန်းကိုနှမ်းဆက်တယ်ပြီးတော့ရောင်းရမှာကျွန်တော်ဖြစ်တဲ့နောက်တိုက်ကြီးမှာဆိုဆက်ဖြစ်တဲ့နောက်ရှိတယ်ဒါသူနေရာဒေတာလိုက်တနေရာနဲ့တနေရာမတူညီကြဘူးဈေးကလေအဲ့လိုပဲကိုတို့နိုင်ငံတကာမှာလည်းဒီတိုင်းပဲမြန်မာနိုင်ငံကရောင်းတဲ့ဈေးနဲ့ထိုင်းကရောင်းတဲ့ဈေးနဲ့တခါလေကြမြန်မာနိုင်ငံဈေးကျနေရပါတော့သူရဲ့အရေးသွေးနဲ့သူ့လုတ်ပေးနိုင်တဲ့ပုံမှာမူတည်တော့တပြေးညီတော့ပြန်မမှဈေးမဖြစ်ဘူးအဲ့တော့ခုနပြောသလိုတောင်သူလယ်သမားတွေကသူတို့ကဘာလုပ်ရမလဲဆိုရင်ဒီဈေးကောင်းရခြင်းနဲ့ဆိုရင်နံပါတ်1သူ့စပားလည်းအရေးသွေးလည်းညှိတယ်အာဒီအမျိုးအစားလည်းမှန်နေပေါ့နော်စင်သူခါလည်းမှန်နေအရေးသွေးလည်းညှိတယ်ဆိုရင်ညောင်မြမှာ19လိမ့်ရတယ်ဆိုရင်ညောင်မြကိုချိတ်ဆက်ပြီးရောင်းရမှာ
စပားဈေးအစမတန်နှိမ်ဝဲတာမျိုးကြုံရတယ်ဆိုရင်မြို့နယ်စိုက်ပျိုးရေးဦးစီးဌာနအပါအဝင်တခြားသက်ဆိုင်ရာဌာနများကိုတင်ပြနိုင်ပြီးMRF ရုံးချုပ်ကိုလည်းအတိပေးအကြောင်းကြားနိုင်တယ်လို့ဦးရဲမင်းအောင်ကဆက်ပြောပါဗျ။တောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဦးဆောင်အဖွဲ့ကတော့2024ခုနှစ်မိုးစပါးနဲ့2025ခုနှစ်ညွေစပါးတို့ရောင်းချရမှာစပားတင်းတရားကိုအခြေခံရည်ညွှန်းစွေ9,500ကျပ်နှုန်းသတ်မှတ်ထားပါဗျ။တောင်သူတွေကတော့လယ်တရေကကိုစပားတင်း40ကျော်လောက်အထွက်ရှိပြီးပြန်မြပေါက်စေ16,900လောက်ရရှိရင်တောင်စိုက်ပျိုးစရိတ်ကာမီယုံလောက်သာရှိတယ်လို့ထောက်ပြပြောဆိုထားပါဗျ။
အခုဆက်ပြီးဇန်နဝါရီလ9ရက်နေ့ကနေ14ရက်နေ့ထိဈေးကွက်တွင်တဲကြနိုင်ပြီဖြစ်သွားတယ်။လေယာထွက်ကုန်တည်နေဇင်းတွေကိုပြောပြပေးချင်ပါသေးတယ်။နောက်မဲ့ဖေဖော်ဝါရီလမှာတော့ထိုင်းနိုင်ငံကိုအကောက်ခွန်ကင်းလုံခွင့်နဲ့ပြောင်းစားတင်ပို့နိုင်တော့မှာဖြစ်ပေမဲ့ပြင်တွင်ပြောင်းစည်းကအနည်းငယ်ကျဆင်းနေပါသေးတယ်။ဒါအပြင်တယုနစ်တစ်ကူကာလာနီလာပြီဖြစ်လို့တယုဝယ်လဲလဲနေသွားတာဖြစ်တယ်လို့ကုန်သည်တွေကပြောပါရယ်ရန်ကုန်ပြည်မှာကုန်စည်တိုင်းဈေးကွက်မှာတော့ဇန်နဝါရီလ9ရက်နေ့ကကျောင်းဆန်တပိတ်တာကို1650ကနေ1680ကျပ်တာရှိခဲ့ပြီးမဲ့ဇန်နဝါရီလ14ရက်နေ့မှာတော့တပိတ်တာကို1640ကနေ1660ကျပ်လောက်ထိပြင်ကျဆင်းသွားတာကိုတွေ့ရပါရယ်
မပဲကဝဲလက်အိန္ဒိယနိုင်ငံမှာရောမြန်မာနိုင်ငံမှာပါမပဲအစ်တွေပေါ်ပြီးရောင်းလိုအားများနေတာကြောင့်ဈေးကွက်အေးနေပါတယ်။ရန်ကုန်ပြည်တော်ကုန်စည်တိုင်းမှာဇန်နဝါရီလ9ရက်နေ့ကမပဲ FHU တံကို33,350ကျပ်လောက်ပေါက်ဈေးရှိခဲ့ပြီးဇန်နဝါရီ14ရက်နေ့မှာတော့တံကို732,800လောက်ထိကျဆင်းသွားတာကိုတွေ့ရပါတယ်။မန္တလေးကုန်စည်တိုင်းမှာလည်းဇန်နဝါရီလ9ရက်နေ့ကမတ္တရာမပဲ60ပိတ်တာဝန်တအိတ်ကို2,800ကျပ်ကျောက်ရည်မပဲ60ပိတ်တာဝန်တအိတ်ကို2,900ကျပ်လောက်ပေါက်ဈေးရှိခဲ့ပြီးဇန်နဝါရီလ14ရက်နေ့မှာတော့မတ္တရာမပဲကတအိတ်ကို2,500ကျပ်ကျောက်ရည်မပဲကတအိတ်ကို2,800ကျပ်ထိဈေးပြန်ကျဆင်းသွားတာကိုတွေ့ရပါတယ်
။ပ
ယ်စင်ကောင်ကလည်းဝယ်လင်းအိန္ဒိယနိုင်ငံကအဝယ်ရွတ်ချသွားတာကြောင့်ဈေးကျဆင်းနေပါတယ်ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာပြီးခဲ့တဲ့ဇန်နဝါရီလ9ရက်နေ့ကပယ်စင်ကောင်တံတန်းကို7,300လောက်ထိပေါက်ဈေးရှိခဲ့ပေမဲ့ဇန်နဝါရီလ14ရက်နေ့မှာတော့ပယ်စင်ကောင်ဤတံတန်းကို28,900ကျပ်ကိုပြန်ချဆင်းသွားပါတယ်တပတ်အတွင်းတံတန်းကို3,000ကျပ်လောက်ထိပြန်ချဆင်းသွားတာပဲဖြစ်ပါတယ်အောက်လန်ကုန်စည်တိုင်းမှာလေဇန်နဝါရီလ9ရက်နေ့ကပယ်စင်ကုန်ဤ20ပိတ်တောင်ဝင်တဲ့အိကို9,350ကျပ်ထိပေါက်ဈေးရှိခဲ့ပြီးဇန်နဝါရီလ14ရက်နေ့မှာတော့တဲ့အိကို19,300ကျပ်ကိုပြန်ချဆင်းသွားတာကိုတွေ့ရပါတယ်အခုတင်ဆက်ပေးထားတဲ့တည်နေစင်တွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
နေဇာကွန်တွေမှာအွန်လိုင်းအခွင့်အရေးလွှတ်ဖို့ရှိတာအပါဝင်ကို Farmer Times Media အဖွဲ့ပြောပြခဲ့တာပါအခုတော့ဥတုရသည်နဲ့အနာဂတ်စီဇန်မှာကမ္ဘာအပူချိန်မြင့်တက်လာမှုနဲ့အပြိုင်ပြင်းထန်လာတဲ့သဘာဝဘေးဒဏ်တွေကိုပြောထားပါတယ်ဒီနှစ်2025အစဇန်နဝါရီလဟာအမေရိကန်မှာတော်မီကြီးတွေနဲ့နှင်းမုန်တိုင်းကြီးတွေတပြိုင်တည်းကြုံရတဲ့ကာလပါကမ္ဘာပူနွေးမှုမြင့်တက်လာတဲ့အကျိုးဆက်တွေကိုအမေရိကန်ပြည်သူသန်းတဲ့ချီအခုတို့တပြိုင်တည်းလက်တွေ့ကြုံရတာလို့ကြွမ်းကျင်သူတွေကထောက်ပြပါတယ်နားလည်အောင်ပြောပြပေးပါအောင်ခင်ဗျာ
အမေရိကန်ပြည်နယ်အတော်များများမှာဇန်နဝါရီလအတွင်းနင်းတူကြီးလွှမ်းခြုံတဲ့ချိန်မှာနိုင်ငံအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်မှာတော့တော်မီကြီးတွေမထိုင်းနိုင်အောင်လောင်ကျွမ်းခဲ့ပါတယ်မိုးဖောင်ရေရှားမှုလားနဲ့ချီကြုံနေရတဲ့လော့စ်အန်ဂျလိစ်မြို့မှာပြည်ပြင်းတွေအကြီးကျယ်တိုက်ခတ်ခဲ့တာကြောင့်လဲလူနေရပ်ကွက်တွေပြာကျတော့တဲ့အထိလောင်ကျွမ်းခဲ့တာပါအခုလိုဆိုးရွားလာတဲ့သဘာဝဘေးရီကိုဟန်တာနိုင်ဖို့ကမ္ဘာအပူချိန်ကိုထိမ့်ဖို့ကြိုးစားနေတဲ့အချိန်မှာပဲ2024ခုနှစ်မှာစံချိန်တင်အပူဆုံးနှစ်ကိုရောက်လာပါတယ်။ရာသီဥတုအခြေအနေကိုစောင့်ကြည့်လေ့လာနေတဲ့ကမ္ဘာအဖွဲ့အစည်းကြီးတွေကလည်း2024ခုနှစ်ဟာကမ္ဘာမှာစံချိန်တင်အပူဆုံးနှစ်ဖြစ်ကြောင်းအတည်ပြုခဲ့ကြတာပါ။ဥရောပအာရှနဲ့တောင်အမေရိကတိုက်အပြင်အာဖရိကတိုက်ဖက်မှာလည်းမိုးခေါင်ရေရှမ်းမှုနဲ့ရေကြီးရေရှမ်းမှုတွေပိုဆိုးလာတာကိုမျှဝါးထင်းထင်းတွေ့လာရပါတယ်။အခုလိုသဘာဝဘေးဒဏ်တွေပိုးပြီးတော့ဆိုးမလာအောင်ဟန်တာနိုင်ဖို့အတွက်ဆက်မှုခေဦးကာလာကကမ္ဘာအပူချိန်ထက်တိတရမ5ဒီဂရီကျော်မသွားအောင်ထိန်းထားဖို့နိုင်ငံဆောင်စူးစမ်းနေကြပေမဲ့2024ခုနှစ်မှာအဲ့ဒီအပူချိန်ထက်ကျော်လွန်လာတယ်လို့လည်းကမ္ဘာထိပ်တန်းဆောင်ကြီးဖွဲ့တွေကပြောကြပါတယ်ကမ္ဘာပူနေမှုမြင့်တက်လာတဲ့အတွက်မိကူးလွယ်ပြီးတော့အကြီးအကျယ်လောင်ကျွမ်းလာတာလို့ကျွမ်းကျင်သူတွေကသုံးသပ်ပါတယ်ဆူဇလာနိုင်ငံ ETH ဇူရစ်တက္ကသိုလ်ကသုတေသနဌာနဥတုရာသီသိပ္ပံပညာရှင် Eric Fisher ကအခုလိုသုံးသပ်ပါတယ
် So wildfire complex type of event so there are many factors playing in that's
တော်မီလောင်ရတဲ့အကြောင်းရင်းကတော့အမျိုးမျိုးရှိပါတယ်အဲ့ဒီထဲမှာလူနေရပ်ကွက်တွေရှိတဲ့နေရာကတစ်တောစီမံခန့်ခွဲမှုကလည်းအကြောင်းတစ်ရပ်ပါဒီနေရာမှာရာသီဥတုပြောင်းလဲလာတာကလည်းအချက်တစ်ခုဖြစ်ပါတယ်အထူးသဖြင့်တော့အပူချိန်တွေတိတ်ပြီးတော့မြင့်တက်လာတဲ့အခါဒီဒုစုထိုင်းစားတွေနေပြီးပို့ပြီးတော့၆တွေ့လာပါတယ်အဲ့ဒီအခါမှာကမ္ဘာမြေမျက်နှာပြင်နဲ့စိုက်ပျိုးကင်းနေစီကရေငွေ့တွေကိုလေဒုကဆုပ်ယူလိုက်တဲ့အတွက်တစ်ပင်တွေစိုက်ခင်းတွေ၆တွေ့လာပြီးမီးကူးဆက်ဖို့အတော်ကိုလွယ်ကူသွားပါတယ
် Los Angeles တဝိုင်းတော်မီကြီးတွေလည်းထိမရအောင်လောင်ကျွမ်းခဲ့တာမှာတော့ Hollywood တောင်ကုန်းကြီးဘက်ကိုကူးဆက်လာတဲ့အတွက်ပြည်သူတွေလည်းဘေးလွတ်ရာရှောင်သိမ်းခဲ့ရတာပါတော်မီကြီးကြောင့်ကယ်လီဖိုးနီးယားမှာပျက်စီးဆုံးရှုံးမှုတံခိုးကဒေါ်လာဘီလီယံ250အထိရှိနိုင်တယ်လို့လည်းသက်ဆိုင်ရာကခန့်မှန်းပါတယ်။တော်မီလောင်ကျွမ်းလာရတဲ့အကြောင်းရင်းတွေထဲမှာတက်တော့စီမံခန့်ခွဲမှုကလည်းတစ်ခုအပါအဝင်ဖြစ်ပြီးဥရောပဖက်မှာတော့တော်မီလောင်ကျွမ်းမှု10ချိန်မှာ9ချိန်လောက်ကလူပယောဂါတွေကြောင့်ဖြစ်လာရတယ်လို့ Eric Fisher ကပြောပါတယ်။ဥပမာတမင်မီရှိုရာတော်ထဲမှာအသားကင်စားရင်မီကူတော့တာလက်စစ်တအားလိုင်းပေါက်တာမျိုးတွေပါဝင်တာကိုဥရောပကထုတ်ပြန်တဲ့တရားဝင် data အချက်အလက်တွေမှာဖော်ပြပါတယ
် So climate change really changes the odds the probability of these events to occur
ဒါဒီဥရောပပြောင်းလဲမှုကြောင့်အခုလိုအခြေအနေတွေဖြစ်လာတယ်လို့ပြောရပါလိမ့်မယ်အပူလိုင်းတွေမိုးခေါင်ရေရှားမှုနဲ့မိုးသည်ထန်မှုတွေလွန်ခဲ့တဲ့နှစ်ပေါင်းရာချီလောက်ကတည်းကသဘာဝဘေးတွေဖြစ်လာနေတယ်ဆိုပေမဲ့အခုလက်ရှိမှာပိုပြီးတော့အဖြစ်များလာပါတယ်ကမ္ဘာပူနွေးမှုမြင့်တက်လာတဲ့အတွက်သဘာဝဘေးတွေအခုလိုပြင်းထန်အားကောင်းလာတာဖြစ်ပါတယ်။ဥရောပတိုက်ဘက်ကအခြေအနေတွေကိုကျွန်တော်တို့စောင့်ကြည့်လေ့လာတဲ့အခါမှာလည်းသဘာဝဘေးတွေပိုပြီးတော့ပြင်းထန်လာတာကိုအထင်ရှားတွေ့ရပါတယ်။တချို့ဒေသတွေမှာမိုးသည်ထန်လာပေမဲ့တချို့အပိုင်းမှာတော့ပိုပြီးတော့၆တွေ့လာပါတယ်။အနှစ်50လောက်မှာတစ်ခါလောက်ဖြစ်တတ်တဲ့အပူလိုင်းမျိုးတွေအခုလက်ရှိမှာ5ဆ10ဆလောက်တိုးလာပါတယ်။ကမ္ဘာအပူချိန်ဆက်ပြီးတော့မြင့်တက်နေဦးမယ်ဆိုရင်တော့ အပူလိုင်းကြီးတွေပို့ပြီးတော့ကျုံလာရမှာပ
ါကဘာကြီးပုံမပုံနှွေးလာစေတဲ့ဖလာမင်တန့်ွက်ထုတ်လို့မှုအကြီးအကျယ်မလျှော့ချနိုင်မှုဆိုရင်တော့အပူလိုင်းတွေတော်မကြီးတွေရေကြီးရေရှမ်းမှုနဲ့မိုးခေါင်ရေရှမ်းမှုပို့ပြီးတော့ဆိုးလာဖို့ပဲရှိတယ်လို့သိပ္ပံပညာရှင်တွေကမပြတ်သတိပေးထားတာပါကဘာအပူချိန်တွေမြင့်တက်လာချိန်မှာပဲပြင်းထန်တဲ့ဆောင်းနှံအေးအီဒါနဲ့လည်းပိုးပြီးတော့ကြုံတွေ့လာရပါတယ်။ဝီယုဆိုးလေစီကြောင်းတွေပြောင်းလဲလာပြီးတော့ကဘာကိုလက်ပတ်နေတဲ့လေစီကြောင်းတွေနဲ့ရောရှက်လာတဲ့အတွက်လဲအေးထံပြင်းထန်လာတာဖြစ်တယ်လို့စောင့်ကြည့်သူတွေကပြောပါတယ်။အမေရိကန်ပြည်နယ်20ထက်မနည်းမှာတော့အေးထံပြင်းထန်လုံးတဲ့အတွက်အရေးပေါ်အခြေအနေထုတ်ပြန်ခဲ့ရတာပါ။ဒါဟာလဲဥတုရာသီပြောင်းလဲမှုရဲ့အကျိုးဆက်ဖြစ်ပြီးအခုလိုသဘာဝဘေးတွေပိုးပြီးတော့ကြုံရလိမ့်မယ်လို့ပညာရှင်တွေကသတိပေးပါတယ်။
So all the weather extremes that we're seeing are currently occurring in a warmer atmosphere and also with warmer oceans.
ကျွန်တော်တို့အခုတွေ့နေရတဲ့ရာသီဥတုအခြေအနေဟာလေရုထဲပို့ပြီးတော့ပူနွေးလာလို့ပါ။သမုဒ္ဒရာရေမျက်နှာပြင်တွေပို့ပြီးပူလာတဲ့အတွက်လေရုထဲမှာဆိုတိုင်းစားတွေတိုးလာပါတယ်။ဒါကြောင့်လဲအပူလှိုင်းတွေပိုပြင်းထန်လာတာပါ။တခါလေရုထဲမှာဆိုတိုင်းစားမြင့်လာတဲ့အတွက်မိုးလည်းများလာပါတယ်။
အလားတူပဲ2024ခုနှစ်တုန်းကလည်းအီတလီတောင်အမေရိကမှာမိုးခေါင်ရေရှားမှုပိုးပြီးတော့ပြင်းထန်လာသလိုနီပေါ်ဆူဒန်နဲ့ဥရောပတိုက်ဖက်မှာတော့ရေကြီးရေရှမ်းခဲ့ပြီးတော့တနစ်ထက်တဲ့အပြည့်အစည်တမိုးတွေပိုးပြီးတော့ကြီးမားလာပါတယ်။မက္ကဆီကိုမာလီနဲ့ဆော်ရီအာရေဗျမှာတော့အာပြင်းနဲ့အပူလိုင်းကြောင့်တိုက်ဆုံသူထောင်ချီရှိခဲ့ပြီးအမေရိကန်နဲ့ဖိလစ်ပိုင်နိုင်ငံတို့မှာတော့လူအများအပြားတိုက်ဆုံရတဲ့အထိဆိုင်ကလုန်းမုန်တိုင်းတွေတင်ခဲ့ရတာပါ။ကဘာတဝမ်းလက်ရှိကျင်းသုံးနေတဲ့အစိုးရမူဝါဒတွေနဲ့ရုပ်ကျွင်းလောင်စာတွေစီကထွက်လာတဲ့ဖလုံအိမ်တန်းငွေထုတ်လုပ်မှုပမာဏတွေအရ2025ခုနှစ်ဟာလည်းအပူချိန်တွေပိုမြင့်တက်လာတဲ့လမ်းကြောင်းဖက်ကိုဦးတည်နေတဲ့အတွက်အထက်ကတင်ပြခဲ့တဲ့သဘာဝဘေးဒဏ်တွေပိုဆိုးဝါးလာနိုင်တယ်လို့လည်းစောင့်ကြည့်လေ့လာနေတဲ့အဖွဲ့အစည်းတွေကခန့်မှန်းပါတယ်။ဒါပေမဲ့လည်းဖလုံအိမ်တန်းငွေထုတ်လုပ်မှုလျှော့ချရေးကဘာတဝမ်းဝိုင်းဝန်းဆောင်ရနိုင်ရင်တော့ဥတုရာသီပြောင်းလဲမှုအကျိုးဆက်တွေပြောင်းလဲသွားနိုင်လိမ့်မယ်လို့လည်းပြောဆိုကြပါတယ်။
ကဘာကြီးအပူချိန်မြင့်တက်လာမှုနဲ့အတူပြင်းထန်လာတဲ့သဘာဝဘေးဒဏ်ကြီးတွေကိုနားလောင်ပြပြပေးခဲ့တာပါအခုတော့သတင်းတွေတဲကတူတာပါ HRW လို့တူကောက်ခေါ်တဲ့လူခွင့်ရဲ့အဖွဲ့အကြောင်းကိုပြောထားပါတယ်ကဘာနိုင်ငံတွေမှာလူခွင့်ရဲ့ချိုးဖောက်နေတာတွေကိုစောင့်ကြည့်လေ့လာမှတ်တမ်းတင်ဖော်ထုတ်နေတဲ့နယူးယောက်မြို့အခြေစိုက်အတူကောက် HRW လို့ခေါ်ကြတဲ့ Human Rights Watch လူခွင့်ရဲ့အဖွဲ့အကြောင်းမညညိုလင်းပြပြပေးပါအောင်ခင်ဗျ
လူအခွင့်ရေးဆိုတာကလူသားတိုင်းရှိနေရမယ့်အကြောင်းအရာတစ်ခုဖြစ်ပါတယ်။ဒါပေမဲ့လည်းအခုချိန်ထိမွေးရပါလူအခွင့်ရေးတွေကိုချိုးဖောက်ခံနေရတဲ့သူတွေလည်းအများကြီးရှိနေတာပါ။ဒါကြောင့်လည်းလူအခွင့်ရေးလှုပ်ရှားသူတွေဟာအခွင့်ရေးချိုးဖောက်ခံနေကြရတဲ့အခြေအနေတွေပေါ်လေ့လာဖော်ထုတ်လာကြပြီးအခွင့်ရေးချိုးဖောက်ခံရနေသူတွေကိုအကာအကွယ်ပေးနိုင်ဖို့နဲ့ချိုးဖောက်နေသူတွေကိုလည်းအရေးယူနိုင်ကြဖို့အတွက်ကဘာကြီးကိုတင်ပြလာကြပါတယ်။ဒီထဲမှာ Human Rights Watch HRW လို့ပြောဆိုကြတဲ့လူခွင့်ရေးလေလာဆောင်ကြည့်မှုအဖွဲ့ကြီးလည်းတစ်ခုအပါအဝင်ဖြစ်ပါတယ် HRW ဟာနိုင်ငံပေါင်း90ကျော်ကလူခွင့်ရေးကြွမ်းကျင်သူတွေရှေ့နေတွေသတင်းသမားတွေပဋိပက္ခဖြစ်နေတဲ့နေရာတွေစစ်မြေပြင်တွေမှာလူခွင့်ရေးချိုးဖောက်ခံရမှုကိုဆောင်ကြည့်ကူညီပေးနေသူတွေနဲ့ဖွဲ့စည်းထားတဲ့အဖွဲ့အစည်းတစ်ခုပဲဖြစ်ပါတယ် HRW အနေနဲ့အခွင့်အရေးချိုးဖောက်ခံနေရသူတွေအားလုံးတရားမျှတတဲ့အကာအကွယ်တွေရရှိစေဖို့နဲ့အစိုးရတွေလက်နက်ကိုင်အဖွဲ့အစည်းတွေစီးပွားရေးလုပ်ငန်းတွေအားလုံးလည်းသတ်မှတ်ပြဋ္ဌာန်းထားတဲ့စည်းမျဉ်းစည်းကမ်းဥပဒေတွေအတိုင်းလိုက်နာကြဖို့တိုက်တွန်းအကြံပေးတာတွေကိုအဓိကထားလှုံ့ဆော်နေတာဖြစ်တယ်လို့ဆိုပါတယ်။ဒီလိုဆောင်ရွက်မှုတွေလှုံ့ဆော်တဲ့နေရာမှာ HRW ဟာဘယ်အစိုးရရဲ့ထောက်ပံ့မှုကိုမှမယူဘဲလွတ်လပ်တဲ့ရန်မုံငွေနဲ့ဆောင်ရွက်နေတဲ့အဖွဲ့အစည်းလေးဖြစ်တယ်လို့ပြောပါတယ်။ဒါကြောင့်နိုင်ငံတကာကတိုက်ကြွလှုပ်ရှားသူတွေကိုအကာအကွယ်ပေးဖို့နဲ့မတရားမှုကျူးလွန်နေသူတွေကိုတရားဥပဒေရှေ့ရောက်စေဖို့အတွက်ကမ္ဘာအနှံ့ကအဖွဲ့အစည်းတွေအားလုံးနဲ့ပူးပေါင်းဆောင်ရွက်နေတဲ့အဖွဲ့ဖြစ်တယ်လို့လည်း HRW ကပြောဆိုထားတာပါ HRW ဟာအခုဆိုရင်နိုင်ငံပေါင်း100ကျော်မှသုတေသနပြုသူတွေအချက်အလက်ရှာဖွေသူတွေကိုထားရှိကာလူခွင့်ရေးချိုးဖောက်မှုတွေကိုလေ့လာဆောင်ကြည့်ပြီးစုဆောင်းရရှိတဲ့အချက်အလက်တွေကိုတန်းနဲ့ချီတဲ့ social media တွေနဲ့သတင်းဌာနတွေကတဆင့်ပုံမှန်ထုတ်ဖော်ပြောဆိုတင်ပြပါဗျ ဒါအပြင်ဒီလိုချိုးဖောက်ခံရမှုတွေကိုဥပဒေအောက်ရောက်လာဖို့ကောင်းမွန်တဲ့ policy တွေပြောင်းလဲလာဖို့အတွက်သက်ဆိုင်ရာနိုင်ငံအစိုးရတွေလက်နက်ကိုင်အဖွဲ့အစည်းတွေအပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပါတွေ့ဆုံဆွေးနွေးကြတာပါ HRW အဖွဲ့ကြီးရဲ့တမိုင်းချောင်းကိုကြည့်မယ်ဆိုရင်တော့HRW ဟာအရှေ့ဥရောပနဲ့ဆိုဖီယက်ပြည်အောင်စုကလူ့အခွင့်အရေးချိုးဖောက်မှုတွေကိုစောင့်ကြည့်ဖို့အတွက်1998ခုနှစ်မှာ Helsinki Watch ဆိုတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုကို American ပြည်အောင်စုနယူးယောက်မှာတည်ထောင်ခဲ့တာကနေစတင်ခဲ့ပါတယ်။အဲဒီနောက်1980ခုနှစ်နောက်ပိုင်းတွေမှာ American Watch, African Watch, Middle Watch စတဲ့လူ့အခွင့်အရေးစောင့်ကြည့်မှုကော်မတီတွေကိုဖွဲ့စည်းခဲ့ကြပြီး1988မှာတော့အဲဒီကော်မတီတွေအားလုံးကိုစုပေါင်းပြီး Human Rights Watch ဆိုတဲ့အဖွဲ့ကြီးတစ်ခုတည်းဖြစ်လာခဲ့တာပါ။HRW ရုံးချုပ်ကတော့ American ပြည်အောင်စုနယူးယောက်မြို့မှာရှိပြီးနိုင်ငံပေါင်း90ကျော်မှလည်း HRW ရဲ့လုပ်ငန်းစဉ်တွေကိုလက်ပတ်လုံဆောင်နေတာဖြစ်ပါတယ
်။နေရက်နေ့ညဆက်တိုက်ခင်းလည်းမစားရဘူး။ဒီကောင်မဆွေးတယ်နော်အဲ့လို
မျိုးတင်နေဘူး။ HRW ဟာမြန်မာနိုင်ငံရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့လည်းအမြဲမပြတ်လေ့လာဆောင်ကြည့်နေတာပါ။ဒါကြောင့်ဒီရက်ပိုင်းအတွင်းထုတ်ပြန်လိုက်တဲ့နိုင်ငံပေါင်း100ကျော်ကလူ့ခွင့်ရေးအခြေအနေတွေနဲ့ပတ်သက်တဲ့2025နိုင်ငံတကာလူ့ခွင့်ရေးအစည်းအဝေးခန်းစာမှာမြန်မာနိုင်ငံရဲ့လူသားတွေအပေါ်ကျူးလွန်နေတဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးစစ်တပ်ရဲ့ပြည်သူတွေအပေါ်မတရားပြုမှုတွေအသက်မပြည့်သေးတဲ့ကလေးငယ်တွေအပါအဝင်အတင်းအဓမ္မစစ်သားစုဆောင်နေတာတွေလေချောင်းကဘုံကျဲတိုက်ခိုက်မှုတွေကြောင့်ပြည်သူလူထုတွေအသက်ဆုံးရှုံးထိခိုက်မှုကြုံတွေ့ရတဲ့အချက်လက်တွေမြေမြုပ်မိုင်းအန္တရာယ်တွေလိင်ကွဲပြားမှုပေါ်အခြေခံပြီးခွဲခြားဆက်ဆံနှိပ်စက်အကြမ်းဖက်မှုတွေတရားစီရင်မှုဆိုင်ရာပွင့်လင်းမြင်သာမှုနဲ့တာဝန်ခံမှုမရှိတာတွေရိုဟင်ဂျာတွေအပေါ်နှိပ်ကွပ်တာတွေလူသားချင်းဆိုင်ရာအကူအညီပေးမှုတွေကိုပိတ်ပင်တားဆီးတာတွေစတဲ့အချက်လက်တွေကိုအထောက်အထားတွေနဲ့အတူအစီရင်ခံတင်ပြထားတာကိုလည်းတွေ့ရပါတယ်ရှင
် HRW နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီးအကြောင်းမညညလင်းပြပြခဲ့တာပါအခုတော့ VO American တရဲ့စနေညအစည်းအဝေးစုံမသက်ခင်သတင်းအချင်းချုပ်ကိုစောမှုကျော်ပြပြပေးပါအောင်ခင်ဗျာ
American ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီချင်းပင်တို့တယ်လီဖုန်းနဲ့ဆက်သွယ်ပြီးနှစ်နိုင်ငံလုံးအတွက်အရေးကြီးတဲ့ကိစ္စတွေဆွေးနွေးခဲ့ကြပါတယ်သမ္မတတာဝန်လွှဲယူဖို့ရပိုင်းအလို့တောက်ချောင်းနေကဆက်သွယ်စကားပြောစဉ်သမ္မတအဖြစ်ထရန့်ထပ်အနိုင်ရတဲ့အပေါ်သမရရှိချင်းပင်ကဂုံပြူစကားပြောဆိုခဲ့သလိုသမရထရန့်လက်ထက်မှာနိုင်ငံကအကြာကောင်းမွန်တိုးတက်တဲ့အပြုသဘောဆောင်ဆက်ဆံရေးအသည့်နဲ့စတင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုခဲ့တာကိုတရုတ်စုရသတင်းဌာန CCTV ကထုတ်ပြန်ပါတယ်နိုင်ငံအပြန်အလှန်ဆက်ဆံရေးဟာအင်ပဒန်အရေးကြီးတဲ့မဟာဗျူဟာမြောက်ဆက်သွယ်လမ်းကြောင်းဖွင့်ထားဖို့ခေါင်းဆောင်နှစ်ယောက်သဘောတူခဲ့ကြတယ်လို့တရုတ်ဘက်ကလည်းပြောဆိုပါတယ်ကာဇာကမ်းမြောင်ဒေသမှာတနင်္ဂနွေနေ့မနေ့ဒေသဆန်ကျော်ချိန်မနေ့၈နာရီခွဲမှာစတဲ့အသက်ဝင်မဲ့အပြစ်ခတ်ရစီသဘောတူညီချက်အရအစ္စရေးဒဇာကန်တို့စလရင်လွတ်လာတော့မယ်လို့အစ္စရေးဝန်ကြီးချုပ်ကပြောဆိုပါတယ်ဟာမတ်အဖွဲ့နဲ့သဘောတူခဲ့တဲ့အပြစ်ခတ်ရစီသဘောတူညီမှုကိုအစ္စရေးဝန်ကြီးဘက်ကစနေနေ့မှာအတည်ပြုလိုက်တဲ့အတွက်အဆင့်၃ဆင့်ပါသဘောတူညီချက်အသက်ဝင်လာတော့မှာဖြစ်ပါတယ်ပထမအဆင့်စတင်မဲ့သဘောတူညီအရာမနေ့ပြင်ကငါအစပြီးတင်ပတ်6ပတ်နှစ်ပတ်စလုံးပြည့်ထားမှဖြစ်ပြီးဟာမတ်စ်ဘက်က42ရက်အတွင်းအစ္စရေးဒဇာကန်33ရောက်ကိုပြန်လွှတ်ပေးရမှာဖြစ်ပါတယ်။ကလေးမျိုးမြောက်ပိုင်းစော်ပွားရေရှင်ဂျေးရွာတဝိုက်စစ်တပ်ကဒီကနေ့ဇန်နဝါရီလ18ရက်နေ့မနေ့ပိုင်းကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ကာကွယ်ရေးတပ်ဖွဲ့ဝင်3ဦးသေဆုံးပြီး10ဦးဒဏ်ရာရရှိခဲ့ပါတယ်။မကွေးတိုင်းနဲ့ချင်းပြည်နယ်အစပ်မှာပြည်သူ့ကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေဖြစ်နေတာနဲ့အတူစစ်တပ်ကဒီဒေသတွေပေါ်လေကြောင်းကတိုက်ခိုက်မှုကိုမပြတ်လုံနေတဲ့အတွက်ဒေသခံစစ်ပြေးဒုက္ခသည်တွေကတော့လေကြောင်းရံကိုစိုးရိမ်နေတဲ့ဒုက္ခသည်အကူအညီပေးနေသူတွေကပြောဆိုပါတယ်။ American ပြည်ထောင်စုမှာ TikTok company အတွက်ဝန်ဆောင်မှုလုပ်ပေးနေတဲ့လုပ်ငန်းတွေကိုအရေးမယူဘူးဆိုတဲ့အာမခံချက်ကို American အစိုးရကမပေးဘူးဆိုရင်မနေ့ပြင်တနင်္ဂနွေနေ့ကစပြီး TikTok လူမှုကွန်ရက်ကိုလုံးဝပိတ်ပလိုက်မယ်လို့ TikTok company ကပြောဆိုပါတယ်။
ကျေးဇူးပါကိုစောမိုးကျော်ရင်အခုလိုတည်င်းအချင်းချုပ်အပီမှာတော့ VO American တန်ရဲ့စနေညအစီအစဉ်လေးဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကကိုရဲနိုင်မှာစက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Saida Hamdown နဲ့ Nelson Lopes ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းမှာ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြုဝါရှင်လန်းချမ်းမြေကြပါစေကောင်းကောင်းလည်းအိတ်ဆက်နားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ